Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016ခုနှစ်ဖေဖော်ဝါရီလ5ရက်တောက်ကြနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနက်ခင်တရင်တွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာပါရှိရဒုက္ခအသည်တွေအတွက်အလှရှင်များရှိဝေကနေအလှရှင်တွေကအကူအညီငွေဖြစ်တဲ့ဒေါ်လာတန်ပေါင်း10,000ကျော်ပေးဖို့ကတိတွေပေးကြပါတယ်စပိန်နိုင်ငံမှာတော့ပထမဆုံးဇီကာရောဂါပိုးအကူခံတဲ့ကိုဝင်ဆောင်မိခင်တယောက်ရှိနေပါပြီအီယော်ရီတိုင်းကလက်ဗတာမြို့မှာည7နာရီကစတင်လောင်ကျွမ်းနေမိဟာည7နာရီကျော်မှပဲငြိမ်းသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန္တန်တိုင်
းဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြမှာကမကြခင်တက်လာတော့မဲ့ NLD အစိုးရပထမသက်တမ်းအတွင်းမှာဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ
To change the constitution would require not only the military to agree but a referendum on that
မြမရေအကဲခတ်တွေရဲ့အခုလိုပြောကြားချက်တွေနဲ့အတူ Facebook လူမှုကွန်ရက်တွေမှာပြန့်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးချိန်ချောက်မှုနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကစုံစမ်းမှုတွေစတင်နေပါပြီ။တခါရန်ကုန်နဲ့မန္တလေးတိုင်းတွင်းကကျူးကျော်နေထိုင်သူတွေကိုပြန်လည်နေရာချထားပေးဖို့မြမလူခွင့်ရေးကော်မရှင်ကတောင်းဆိုလိုက်တာတွေနဲ့ကမ္ဘာရေးမှာတော့ American ထက်လွတ်တော့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ VOA တီးသန့်မင်းမြန်းခန်းတွေကိုလည်းအခုမနက်နားဆင်ကြရမှာပါ။နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင
် American နိုင်ငံခြားရေးဝန်ကြီး John Kerry ကစီးရီးယားဒုက္ခသည်တွေအတွက် American ကကူညီထောက်ပံ့ငွေနောက်ထပ်ဒေါ်လာတန်း1000လောက်အတစ်ချထားပေးမယ်လို့နိုင်ငံတကာအလှရှင်များအစည်းအဝေးမှာကတိပေးလိုက်ပါတယ်ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ဖို့အတွက်တပုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့လဲစီးရီးယားအစိုးရနဲ့ရုရှားတို့ကိုတောင်းဆိုလိုက်ပါတယ်လန်ဒန်မှာအလှရှင်များအစည်းအဝေးကိုကြက်တပရင်းတွေကစတင်ခဲ့ပြီးအလှငွေဒေါ်လာတန်း900ထိရနိုင်ဖို့အတွက်ရည်မှန်းခဲ့တာပါတနေ့တာကုန်ဆုံးချိန်မှာလှူမယ်လို့ကတိပေးထားတဲ့ငွေဟာဒေါ်လာ10ဘီလီယံအထိရောက်သွားတယ်လို့ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်ဗြိတိန်နဲ့အတူဂျာမနီနော်ဝေးကူဝိတ်နဲ့ကုလသမဂ္ဂတို့ကကမကထလို့ကျင်းပတဲ့စီးရဲအရေးအလှရှင်နိုင်ငံများစီးဝေးကိုစရုပ်ထအချင်းမြောက်ကျင်းပတာဖြစ်ပါတယ်ဝန်ကြီးကယ်ရီကတော့ဒါဟာတကယ်အရေးပါတဲ့တွေ့ဆုံဆက်ဆံမှုတစ်ခုလို့ခေါ်ဆိုလိုက်ပြီးစီးရဲရဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုဆန်ရပြဿနာကတော့မဖြစ်မနေလုပ်ပေးရမယ့်ကိစ္စဖြစ်နေတယ်လို့လည်းပြောပါတယ်အမေရိကန်နိုင်ငံအနေနဲ့စီးရီးယားပြည်သူတွေအတွက်အကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာတန်း600နဲ့တန်းထပ်မံချထားပေးမှာဖြစ်ပြီးနောက်ထပ်တန်းပေါင်း290ကတော့ဂျော်ဒန်နဲ့လေဗနွန်မှာရောက်နေတဲ့ဒုက္ခသည်ကလေးငယ်တွေအတွက်အထူးသဖြင့်ပညာရေးဆန်ရဖွံ့ဖြိုးတိုးတက်ရေးထောက်ကူအဖြစ်ပေးမှာဖြစ်ကြောင်းပြောပါတယ်ဒေါ်လာတန်းပေါင်း1000ဟာအရင်နှစ်ကလှူဒန်းမယ်လို့ကတိပြုကြတဲ့4ဘီလီယံခွဲတဲ့နှစ်ဆကျော်ပိုးပြီးများနေတာပါဒါဟာနောက်နိုင်ငံအစိုးရတွေအတွက်ဒုက္ခသည်ပြဿနာအရေးပေါ်ကြုံလာရတာကြောင့်လည်းဖြစ်ပါတယ်
။ကမကိုသူမဆိုနီယာလို့ခေါ်တဲ့အမျိုးသမီးတူဟာပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်သတင်းပေးပို့ခဲ့ပြီးမယ်။ရဲတပ်ဖွဲ့ဝင်တွေလုံလောက်တဲ့အကာအကွယ်ပေးမှုမရခဲ့ဘူးလို့လည်းပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံ RMC Radio နဲ့ BFM TV တို့မှထုတ်လွှင့်ထားတဲ့အင်တာဗျူးထဲမှာသူ့အတန်ကိုမှတ်မိအောင်ဖျက်ထားတဲ့အမျိုးသမီးဟာသူမကနိုဝင်ဘာလ23ရက်နေ့ကဖြစ်ပွားပြီးလူ130သေဆုံးစေခဲ့တဲ့ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တယ်လို့သတ်မှတ်ထားတဲ့ Islamic ခေါင်းဆောင် Abadet Abbas ရဲ့ဝမ်ဝဲညီမ Hasina Ed Bachelan နဲ့မိတ်ဆွေဖြစ်ခဲ့တယ်လို့ဆိုပါတယ်။သူမရဲ့ပြောကြားချက်အရသူမရဲ့မိတ်ဆွေ Hasina Ed Bachelan ကို Belgian နိုင်ငံကဖုန်းခေါ်ဆိုပြီး Paris မြို့အပြင်ဘက်မှာဒဇုံတယောက်ကိုလာခေါ်ဖို့ညွှန်ကြားခံခဲ့ရတဲ့အတွက်အဲ့ဒီနေရာမှာ Abbas နဲ့တွေ့ခဲ့တယ်လို့ဆိုပါတယ်။ Abbas က Paris မြို့ကဖေးဆိုင်တိုက်ခိုက်မှုကိုသူ့လုပ်ခဲ့တာဖြစ်တဲ့အကြောင်းနဲ့အနာဂတ်မှာတိုက်ခိုက်မှုတွေဆက်လုပ်မယ့်အစီအစဉ်ကိုပြောပြခဲ့ပြီးသူဟာစီးရီးယားကလာတဲ့တခြားနိုင်ငံသားတွေနဲ့ပြင်သစ်နိုင်ငံကိုဗီဇာမပါဘဲဝင်လာတာလို့ပြောပြခဲ့ပါတယ်။အဘတ်စ်နဲ့ဝမ်ဝဲညီမတို့ဟာရက်အနည်းငယ်ကြာမှာရဲတပ်ဖွဲ့တွေဝင်နေတဲ့ပြစ်ခတ်မှုတစ်ခုအတွင်းမှာတိုက်ဆုံသွားခဲ့တာဖြစ်ပါတယ်။သူမဟာရဲတွေကိုအကြောင်းကြားခဲ့ပြီးတဲ့နောက်ရဲတွေရဲ့လုံလောက်တဲ့ကောက်ွယ်ပေးမှုမရခဲ့တဲ့အကြောင်းလည်းပြောခဲ့ပါတယ်။
ကိုဝင်ဆောင်မိခင်တူမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရကြောင်းစပိန်ကျန်းမာရေးဝန်ကြီးဌာနကချက်သပရီးနေမှာအတည်ပြုလိုက်ပါပြီ။ဒါဥရောပမှာပထမဆုံးဇီကာရောဂါဖြစ်ပွားသူဖြစ်ပါတယ်။သူမဟာကိုလံဘီယာကိုတောက်ရောက်ဆင်တွင်ကူးဆက်လာပုံရပြီးအခုသူမရဲ့ကိုဝင်ဟာ၄လကျော်နေပြီလို့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူမဟာဇီကာရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုတောက်ရောက်လဲပတ်ခဲ့တဲ့နောက်ပိုင်းပြန်လာချိန်မှာဒီရောဂါလက္ခဏာတွေ့ရသူ9ဦးတည်းက1ဦးလို့လည်းပြောပါတယ်။ဒါအပြင်သူမအရှေ့မြောက်ပိုင်းကာတာလိုနီးယားဒေသထဲမှာဆေးကုသမှုခံယူနေတယ်လို့လည်းပြောပါတယ်။ ကိုလံဘီယာအမျိုးသားကျန်းမာရေးဌာနကတော့သူတို့နိုင်ငံမှာဇီကာဗိုင်းရပ်စ်ကိုအခုဆက်ခံရသူပေါင်း 2,298 ဦးရှိနေပြီးအဲ့ဒီထဲမှာကိုဝန်ဆောင်မိခင်လောက်က 2,116 ယောက်ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောပါတယ်ဒီကြေညာချက်ကို January 30ရက်နေ့ကထုတ်ပြန်တာဖြစ်ပြီးဇုံတွဲတွေအနေနဲ့ကိုဝန်ယူဖို့6လကနေ8လလောက်ထိရွှေ့ဆိုင်မှုအကြံပေးပါတယ်လောလောဆယ်ဇီကာရောဂါအတွက်ကုသစရာဆေးမရှိသေးပါဘူးဒါမဲ့ကာကွယ်ဆေးထုတ်နိုင်ဖို့နိုင်ငံတကာဆေးကုမ္ပဏီတွေအပြင်းထန်ကြိုးပမ်းနေကြပါတယ်
WikiLeaks website တည်ဆောင်သူ Julian Assange ဟာလန်ဒန်မြို့က Ecuador တန်ရုံထဲမှာမတရားသဖြင့်ထိန်းသိမ်းခံထားရတာဖြစ်တယ်လို့ကုလသမဂ္ဂခုံရုံးတစ်ခုကတွေ့ရှိခဲ့တဲ့အကြောင်းဆွီဒင်နိုင်ငံကအမှုလိုက်ရရှိတွေကပြောကြားခဲ့ပါတယ်သူကိုအခုလိုပိတ်လောင်ထားတာဟာသူဆွဆွဲခံထားရတဲ့ဆွီဒင်နိုင်ငံမှာဖြစ်ပွားခဲ့တယ်ဆိုတဲ့မတိုင်းမှုပေါ်လဲတရားမှုမရှိဘူးလို့ပြောပါတယ်ဆွီဒင်နိုင်ငံရဲ့ဥပဒေတွေအရဒီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာလက်ရှိစစ်ဆေးမှုပေါ်မှာတရားမှုမရှိဘူးလို့တရားစွဲဆိုရေးအာဏာပိုင်တွေကကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ် Julian Assange ဟာဆွီဒင်နိုင်ငံကိုပြန်ပို့ရမခံရဘူး2012ခုနှစ်ခရဲကလန်ဒန်မြို့က Ecuador တန်ရုံထဲမှာနေထိုင်နေခဲ့တာပါသူကိုမတိုင်းမှုအတွက်ဆွဆွဲခံထားရတဲ့အတွက်စုံစမ်းစစ်ဆေးဖို့အလိုရှိနေတာဖြစ်ပြီးတော့သူကတော့ဒီဆွဲချက်ကိုငြင်းဆန်ထားပါတယ် JulianSH ကသူ့ကိုဆွီဒင်နိုင်ငံကိုလွှဲပြောင်းပေးပြီးအဲ့ဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းမှုအတွက်မတိုင်းမှုနဲ့မမှန်မကန်ဆက်ဆွဲထားတယ်လို့ပြောကြားခဲ့ပြီးတော့ဒီပြောကြားချက်နဲ့ပတ်သက်လို့ကုလသမဂ္ဂမတရားထိန်းသိမ်းခံရခြင်းဆိုင်ရာလုပ်ငန်းအဖွဲ့ကစုံစမ်းစစ်ဆေးနေကြတာဖြစ်ပါတယ်ဒီအဖွဲ့ရဲ့တရားဝင်အစီရင်ခံစာကိုတောက်ကြနေမှာထုတ်ပြန်မှာဖြစ်ပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီယာဝရီတိုင်းလက်ပတာမြို့မှာကျက်တပရင်းည8နာရီလောက်ကစပြီးကန္နာ9ရက်ွက်အလဲလောက်မှာမီးလောင်မှုစတင်ဖြစ်ပွားခဲ့ပါတယ်။ကန္နာကလူနေရက်ွက်ဖြစ်တဲ့မြို့ရဲ့စီးပွားရေးအချက်ချာကြတဲ့ဗဇွန်တိုင်ကနန်းတိုင်9တိုင်တွေရှိတဲ့နေရာမှာလောင်ကျွမ်းတာဖြစ်ကြောင်းလက်ပတာမြို့ကဦးအေးမြင့်ကဗေဝေကိုပြောပါတယ်။
ဟုတ်ကဲ့9ရက်ွက်နဲ့4ရက်ွက်ကတခါရဲ့ဆက်နေရတယ်9ရက်ွက်အလဲလောက်ကနေပြီးတော့ဒီ4ရက်ွက်အဖက်ကိုကျင်းချသွားပြီးတော့ဒီကနာဒန်တန်းလုံးပေါ့အိမ်တန်းကုန်သွားတာပေါ့တကယ်ဆက်ချာကြတဲ့စီးပွားရေးသမားတွေရေကုန်ကုန်သွားတာပေါ့နိုင်ငါးတိုင်းကနန်းတိုင်းပေါ့တိုင်းတွေကုန်ကုန်သွားတာပေါ့ဘယ်ရဆောက်လောင်နေဆိုတာတော့မတည်သေးဘူးမှာတိတိကျကျလေးဌာနဆိုင်ရာတော့လိုက်တော့လိုက်နေတာပေါ့အခုကမီးညွှန်းကလုံးဝနိုင်သွားပြီမီးလောင်တဲ့အချိန်တော့မြောက်လူရှင်းနေရတဲ့ကျွန်တော်တို့ကကနားပဲချောင်းပဲပြီးတော့တောက်ချောက်ဆင်းသွားမြို့ပေါ်မတက်တော့ဘူးတော်သွားတာပေါ့အနေဘလူးကအထိကမရှိခလေးတွေပါလေအကုန်လုံးလူကြီးတွေအကုန်လွတ်ပါလေသူကြီးအိမ်ကြီးရတာကုန်ကုန်တာပေါ့ဒီကဒီတိုင်းချက်ပြကြရတာပေါ့
လူနေရက်ွက်ထဲကဆိုင်တဆိုင်ကနေစတင်လောင်ကျွမ်းတာဖြစ်ကြောင်းသတင်းတွေထွက်နေတယ်လို့လည်းပြောပါရယ်မိဟာ9ရက်ွက်ကတချို့နေရာတွင်နဲ့4ရက်ွက်တစ်ခုလုံးကိုလောင်ကျွမ်းခဲ့ပြီးည10:10မိနစ်လောက်မှာငိမ့်သွားတာပါလက်ပတာမိသက်ကချက်ချင်းလာရောက်နှိမ့်သက်ခဲ့တယ်လို့မြို့ကန်တွေထဲကရေရောင်းတဲ့ရေတင်ကားတွေတင်မကပဲအနာကအမြောင်းများကမိသက်ကားတွေပါလာဝိုင်းကူကြပေမဲ့လမ်းတွေကချင်းမြောင်းတဲ့အတွက်မိညိတ်ရမှာအခက်အခဲတွေရှိတယ်လို့ပြောပါရယ်မိလောင်မှုကြောင့်ထိခိုက်ဒဏ်ရာသူမရှိပေမဲ့အပြက်စီးတော့အတော်များတယ်လို့ခန့်မှန်းနေကြတာပါ
တရုတ်နိုင်ငံရဲ့တရားဝင်အလုပ်လက်မဲ့နှုံနှားဟာမနှစ်က 4.2 ရာခိုင်နှုန်းရှိတဲ့အတွက်ကောင်းမွန်တဲ့အလုပ်ကိုင်ဈေးကွက်အခြေအနေရှိနေတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။အချို့သောသုံးသက်သူတွေကတော့အစိုးရရဲ့အလုပ်လက်မဲ့ကိန်းဂဏန်းတွေကိုမေးခွန်းထုတ်နေကြပြီးကမ္ဘာမှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ရဲ့စီးပွားရေးနှေးကွေးလာနေတဲ့အတွက်လာမယ့်နှစ်တွေအတွင်းအလုပ်ကိုင်ဈေးကွက်ပေါ်မှာဖိအားတွေကျရောက်လာမယ်လို့ဆိုကြပါတယ်။မနှစ်ကတရုတ်နိုင်ငံရဲ့မြို့ပြလုပ်သားတွေအကြားမှာအလုပ်လက်မဲ့ရာခိုင်နှုန်း 4.2 ရာခိုင်နှုန်းရှိခဲ့တယ်လို့ဗိုလ်တဖူးနေကထိပ်တန်းစီးပွားရေးအစီအစဉ်ချမှတ်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအလုပ်လက်မဲ့နှုံနှားဟာအစိုးရကသတ်မှတ်ထားတဲ့ 4.5 ကြာခိုင်နှုန်းအောက်မှာပဲရှိနေခဲ့တယ်လို့အမျိုးသားတုတ်တက်ရေးနဲ့ပြည်ဝင်ပြောင်းလဲရေးကော်မရှင်ဥက္ကဋ္ဌဆူဆီယာရှီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။တရားဝင် drone ယာဉ်တွေကိုပစ်ချနိုင်မှုအတွက်တိုင်းငှက်လုံးငှက်ရဲမျိုးတွေကိုလေ့ကျင့်သင်ကြားပေးတဲ့စမ်းသပ်စီမံကိန်းတစ်ခုကို Netherlands နိုင်ငံကရဲတွေစမ်းသပ်နေပါတယ်။အခုခါမှာရိုးရိုးတာမန်ပြည်သူတွေရဲ့ drone ယာဉ်တုံးဆက်မှုတိုးလာနေတယ်လို့မသမာသူတွေလက်ထက်ဒီနည်းပညာမျိုးရောက်သွားမယ်ဆိုရင်အနှောက်အယှက်ဖြစ်လာနိုင်တယ်လို့အန္တရာယ်ပါရှိလာနိုင်တာပါ။ဒါကြောင့် drone ယာဉ်အငဲစားလေးတွေကိုထိုးချတာသူတို့လက်သေးတွေနဲ့ကုတ်ဖန်းတာလိုမျိုးလုပ်နိုင်အောင်တိုင်းငှက်တွေနဲ့တခြားငှက်ရဲမျိုးတွေကိုလေ့ကျင့်သင်ကြားပေးတဲ့ The Hague အခြေစိုက်ကုမ္ပဏီတစ်ခုနဲ့အတူသူတို့ရဲတပ်ဖွဲ့ကလှုပ်ဆောင်နေတယ်လို့ Netherlands ရဲတပ်ဖွဲ့ကမက်ကဘီတင်ကအခုလိုပြောပါတယ် ဒီရင်တွေအတွက်ဒံပြန်တိုက်ခိုက်ရေးလုပ်တဲ့နေရာမှာအကောင်းဆုံးတစ်ခုကငှက်တွေဖြစ်ပြီးလိုအပ်တဲ့အချိန်မှာသူတို့ကိုထုတ်သုံးနိုင်အောင်အသင့်ဖြစ်နေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းငှက်တွေနဲ့ဆန်းသက်မှုတွေကိုကြည့်ရင်ထိရောက်မှုရှိတယ်လို့လည်းပြောပါတယ်။ကန့်သက် area ထဲမှာပြန်တန်းလာတဲ့ drone ရင်တွေကိုဖမ်းဆီးရမှာငှက်တွေရဲ့ပင်ကိုအေးသွေးကိုအသုံးချနိုင်တယ်လို့လည်းပြောပါတယ်။တိတ်ငှက်တွေဟာ drone ရင်တွေဖမ်းဖို့လေ့ကျင့်ရမှာအခက်အခဲမရှိပေမဲ့ပုံစံမျိုးစုံအရွယ်မျိုးစုံရှိတဲ့ရင်တွေတဲကအရွယ်သိပ်ကြီးနေရင်တော့သူတို့လက်သေးနဲ့ကုတ်ပြီးဖမ်းဖို့ရခက်ခဲနေတာတွေ့ရပါတယ်။လက်နဲ့တွေ့မှုရဲ့ဆေးဝါးတွေလိုမျိုးတရားဝင်ပစ္စည်းတွေတရားမှာတုံးတဲ့ drone ရင်တွေကိုဖမ်းဆီးရမှာတိတ်ငှက်တွေကထိရောက်မှုရှိတယ်လို့လည်းပြောပါတယ်။
ကွာလာလမ်ပူမြို့ကနေဘေကျင်းမြို့ကိုပြန်တန်းနေစဉ်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း MH370 လေယာဉ်ပျောက်ဆုံးနေခဲ့တာနှစ်နှစ်နီးပါးကြာသွားတဲ့နောက်အမေရိကန်လုပ်ငန်းတစ်ခုကဒီလေယာဉ်ကိုရှာဖွေဖို့စူးစမ်းနေပါတယ် Phoenix International လို့ခေါ်တဲ့ဒီကုမ္ပဏီဟာအိန္ဒိယသမုဒ္ဒရာထဲမှာ Dutch Timor 3စီးနဲ့အတူပူးပေါင်းပြီးသမုဒ္ဒရာတောင်ပိုင်းဩစတြေးလျကန်ယုန်တန်းအနောက်ပိုင်းကြီးအောက်မှာရှာဖွေမှာဖြစ်ပါတယ်ဒီကုမ္ပဏီဟာအတန်လိုင်းအသုံးပြုတဲ့ဆိုနာနည်းပညာကိုအသုံးပြုပြီးသမုဒ္ဒရာကျမ်းပြင်ကိုရုပ်ပုံရေးဆွဲပြီးရှာဖွေမှာဖြစ်တယ်လို့လည်းသိရပါတယ်
Washington, the voice of America, the OA. ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ NLD အစိုးရလက်ထက်မှာဖွဲ့စည်းပုံဥပဒေပြင်ဖို့ဘလောက်ဖြစ်နိုင်တယ်လဲ။နိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်တွေကိုကြည့်ရအောင်ပါရှင်။ဒေါ်ဆန်းစုကြည်သမရဖြစ်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင် NLD ပါတီနဲ့စစ်တပ်အကြားအချိန်ယူပြီးတော့ယုံကြည်မှုတည်ဆောက်ဖို့နဲ့သဘောတူညီမှုတွေထပ်ယူဖို့လိုအပ်တဲ့အတွက် NLD အစိုးရပထမသက်တမ်းအတွင်းမှာတော့ဖြစ်နိုင်ချေနည်းတယ်လို့အမေရိကန်နိုင်ငံခြေဆိုင်မြန်မာရေးသုံးသပ်သူတွေကပြောကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါအောင်ရှင်။
NLD ပါတီကဥဆောင်တဲ့လွှတ်တော်အစည်းအဝေးတွေကိုအခုပတ်မှာစတင်ကျင်းပပြီးခဲ့တဲ့နောက် NLD ပါတီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုသမ္မတအဖြစ်တင်မြောက်နိုင်မှုပုံမှန်59စကိုယာယီဆိုင်းငံ့ထားဖို့ NLD ပါတီဝင်တွေကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေပေါ်ထွက်လာတာနဲ့ပတ်သက်ပြီးတမတော်သားကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆောင်ရွက်သွားမယ်လို့တမတော်သားကိုယ်စားလှယ်ဗိုလ်ချုပ်တောက်ထွန်းကမနေ့က VOA ကိုပြောဆိုခဲ့ပါတယ်အလားတူပဲမြန်မာစစ်တပ်ကထုတ်ဝေတဲ့မြဝတီသတင်းစာမှာလည်းပုံမှန်59စကိုမပြင်းစင်သင့်မှုဆိုတဲ့ဆောင်းပါးကိုမကြသေးမီကပုံနှိပ်ဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံဂျော့ဂျ်တောင်းတက္ကသိုလ်အာရှရေးရာလေ့လာရေးဌာနကမြန်မာအရေးကျွမ်းကျင်သူပေါမခဒေါက်တာဒေးဗစ်စတိန်ဘတ်ကတော့လက်ရှိအခြေအနေမှာဒေါန်ဆန်းစုကြည်အနေနဲ့သမရဖြစ်လာနိုင်ကြည်အလွန်နှေးပါတယ်လို့ပြောပါတယ
်။ I think the likelihood at the immediate time is very small.
ဒီလက်ရှိဂျင်းနီမှာဒေါအောင်ဆန်းစုကြည်အနေနဲ့သမရဖြစ်ဖို့ဖြစ်နိုင်ခြေနဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဆိုရင်စစ်တပ်ကသဘောတူညီဖို့လိုအပ်တဲ့အပြင်တစ်ချိန်ချိန်မှာလူမှုဆန္ဒခိုင်ဝဲပါလို့ဖို့လူဦးမှာပါအဲ့လိုဖြစ်နိုင်ဖို့စောပါသေးတယ်စစ်တပ်က NLD ပါတီအပေါ်ယုံကြည်မှုရှိဖို့လိုသလိုဒေါအောင်ဆန်းစုကြည်အပေါ်လည်းယုံကြည်မှုရှိဖို့လိုအပ်ပါတယ်ဒီလိုယုံကြည်မှုဟာအချိန်ယူပြီးတည်ဆောက်မှဖြစ်လာနိုင်တာမျိုးပါ
အခြားမြန်မာအရေးကျွမ်းကျင်သူတဦးဖြစ်တဲ့ Washington DC အခြေစိုက်Carnegie Endowment for International Peace အဖွဲ့က Vikram Nehru ကဒီပုံမှန်59စာကိုပြင်ဆင်မှုအတွက်ဆိုရင် NLD ပါတီအစိုးရအသစ်တက်လာပြီးတဲ့နောက်စစ်တပ်ရဲ့ယုံကြည်စိတ်ချမှုကိုရပြီးတဲ့အချိန်မှသာလျှင်ဖြစ်နိုင်မှာဖြစ်ပြီးတော့လက်ရှိသမရတက်တန်းအတွင်းမှာတော့ဖြစ်နိုင်ချေနည်းတယ်လို့ပြောပါတယ
်။ Aung San Suu Kyi from becoming the president has been a position that they haveMaintained for a long time. So,
ဒေါ်ဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖို့တမရကိုယ်စားလှယ်တွေရည်စူးထားတာဟာတိတ်တော့အံ့ဩစရာမရှိပါဘူး။ဖြစ်နိုင်တာကတော့အစိုးရအသစ်တက်လာပြီးတဲ့နောက်အချိန်တိုင်းတာတစ်ခုအထိ NLD အစိုးရရဲ့အုပ်ချုပ်မှုကိုစောင့်ကြည့်ပြီးတဲ့အခါဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်ပေါ်ယုံကြည်မှုရှိလာမယ်။ဒါပြင်စစ်တပ်ကိုထိခိုက်မဲ့လှုပ်ဆောင်ချက်တွေမလုပ်ဖို့သဘောတူညီမှုယူနိုင်မယ်ဆိုရင်တော့သူတို့အနေနဲ့ဖွဲ့စည်းပုံကိုပြောင်းလဲဖို့သဘောတူနိုင်ပါတယ်။ဒါပေမဲ့အခုလိုအပြောင်းလဲကာလမှာတော့ဖြစ်လာနိုင်ကြီးနေပါတယ်
။ Washington DC အခြေစိုက် CSIS အဖွဲ့အရှိတောင်အာရှလေးလာရေးဌာနကမြမအရေးသုံးသက်သူဖုန်ငွေငါကတော့ဒေါန်ဆန်းစုကြည်သမရဖြစ်ဖို့အတွက်အချက်နှစ်ချက်ပေါ်မူတည်တယ်လို့ပြောပါတယ်။
A number of senior officials from the NLD have said
that NLD ပါတီကတာဝန်ရှိသူတွေကသူတို့အနေနဲ့ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုဦးစားပေးလို့မှာမဟုတ်ဘူးလို့အစိုးပိုင်းကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လွှတ်တော်သစ်ကိုစတင်ပြီးမကြခင်မှာပဲဒီရည်တည်ချက်ကနေဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ရဖို့ပုံမှန်59စာလုံးကိုဘယ်လိုဆိုင်ငံ့မလဲဒါမှမဟုတ်ကင်းလွတ်ခွင့်ရအောင်လုပ်မလဲဆိုတဲ့အနေအထားကိုပြောင်းလဲသွားပါတယ်။အပြောင်းလဲဖြစ်ဖို့ကတော့အချက်နှစ်ချက်ပေါ်မူတည်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နှစ်ဦးကြားမှာသဘောတူညီမှုတစုံတရာရခဲ့မယ်ဆိုရင်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ဖို့ဖြစ်နိုင်ပါတယ်။ နောက်တစ်ခုကတော့အဲ့ဒီပုံမှန်59ဆလုံးကိုယာယီဆိုင်ငံ့လိုက်တာမျိုးလှုပ်ဆောင်နိုင်မယ်ဆိုရင်လည်းဖြစ်နိုင်ပါတယ
်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59ဆအရသမရတာဝန်ထမ်းဆောင်မဲ့သူအနေနဲ့ကိုရိုင်းဒါမမဟုတ်မိဘဆွေမျိုးသားသမီးခင်မွန်ဇနီးစားတဲ့သူတွေကနိုင်ငံသားဒါမမဟုတ်တိုင်းနာဘာသာအဖြစ်ခံယူထားသူမဖြစ်စေရလို့ဖော်ပြထားတာပါလက်ရှိအခြေအနေမှာဒေါန်ဆန်းစုကြည်ရဲ့သားနှစ်ဦးစလုံးဟာပြည်ထောင်နိုင်ငံသားတွေဖြစ်နေတာကြောင့်သမရဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပုံမှန်59ဆအပါဝင်အဖွဲ့အစည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်ဥဆောင်ကြိုးပမ်းခဲ့တဲ့ဦးထွန်းထွန်းဟိန်ကိုပြည်သူ့လွှတ်တော်ရဲ့ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်ခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ NLD ပါတီဘက်ကနေဒီပုံမှန်59ဆကိုပြင်ဆင်မှုဒါမှမဟုတ်ဆိုင်းငံ့မှုလှုပ်ဆောင်နေတယ်ဆိုတဲ့သတင်းတွေပေါ်ထွက်နေပေမဲ့ NLD ပါတီဘက်ကတော့အတည်ပြုပြောဆိုခြင်းမရှိသေးပါဘူး
။ NLD အစိုးရရဲ့ပထမတက်တန်းတွင်မှာဖွဲ့စည်းပုံပြင်ဖို့မလွယ်သေးဘူးလို့မြမရေးအကဲခတ်တွေကသုံးသပ်ခဲ့ကြတာပါရှင်။ဒါနဲ့တစ်ဆက်တည်းပဲ NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေလည်းထွက်နေပါတယ်။ Facebook လူမှုကွန်ရက်စာမျက်နှာမှာဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးတော့အသက်အန္တရာယ်ချိန်ချောက်ရေးသားခဲ့သူကိုတက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့တွေကစုံစမ်းရှာဖွေမှုတွေလုပ်ခဲ့ပေမဲ့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးဘူးလို့ရဲဘက်က VOA ကိုပြောပါရယ်။ဒေါ်ဆန်းစုကြည်တမရမဖြစ်အောင်ကန့်သက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59ဆလုံးကိုလွှတ်တော်မှဆိုင်းငံ့ထားပြီးတမရဖြစ်အောင်ဆောင်ရွက်မဲ့နီးလန်းကို NLD ကစ조사နေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာအခုလိုဒေါ်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်တဲ့အသံတွေထွက်ပေါ်လာတာကြောင့်မလို့သူ့ရဲ့လုံခြုံရေးအတွက်ဘလောက်အတိုင်းအတာထိစီစဉ်ဆောင်ရွက်ထားသလဲဆိုတာကိုလူများစိတ်ဝင်စားနေကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကပြောပြပါအောင်ရှင်။
ရဲလွင်မြင့်ဆိုပြီးအင်္ဂလိပ်လိုပေါင်းထားတဲ့အမည်ရင်းကိုပိုင်ဓာတ်ပုံနဲ့ဖွင့်ထားတဲ့ Facebook မှာဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးပုံမှ59ဆလုံးကိုဆိုင်းငံ့မယ်ဆိုရင်တနက်နဲ့တေအောင်တက်ပေးမည်ဆိုပြီး February 3ရက်နေ့ကရေးသားခဲ့တာပါ။ဒါအပြင်ရဲလွင်မြင့်နာမည်နဲ့ရန်ကုန်နေရက်လိပ်စာနှစ်ခုအပါအဝင်ဖုန်းနံပါတ်တွေလည်းနိုင်ပိုင်းအတွင်း Facebook အတော်များများမှာပြန့်နှံ့သွားခဲ့တာကြောင့်တက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့တွေဘက်ကလိုက်လံစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ကြပါတယ်။တာမွေမြို့နယ်လိပ်စာနဲ့ဖော်ပြထားတာကြောင့်တာမွေရဲစခန်းဘက်က Facebook ပိုင်ရှင်ရဲလွင်မြင့်နေထိုင်ကြောင်းဟုတ်မဟုတ်တွားရောက်စုံစမ်းခဲ့ပေမဲ့အတည်ပြုနိုင်ခြင်းမရှိကြောင်းကိုတိုင်လိုက်လံစုံစမ်းစစ်ဆေးခဲ့တဲ့ရဲအရာရှိတဦးက VOA ကိုအခုလိုပြောပါတယ်
ဟုတ်လိပ်စာတော့အတည်ပြုဆောင်ပါဗျဟုတ်ကဲ့တက်ညံရပ်ပေါ်မှာရာသာတက်ညံလမ်းလို့ရှိပါတယ်ဗျတာမွေမြစ်တက်ညံရပ်ကရာသာတက်ညံလမ်းလို့ရှိပါတယ်ဒါမှမဟုတ်အဲ့လိုရာသာတက်ညံလမ်းအတွင်းမှာတိုက်68 68A အခန်း101ဆိုရလိပ်စာရှိဖို့မရှိဘူးဗျရဲလွန်မြေဆိုရပတ်သက်ပြီးကျွန်တော်ရက်ွက်အချိုးကြီးမှုလည်းမေးကြည့်ပါရစေသူတို့လည်းဒီရဲလွန်မြေ Facebook သာနေပေါ်နေကြည့်ပါဗျအဲ့မှာကျွန်တော်စုံစမ်းကြည့်ရဒီရက်ွက်မှာလည်းရဲလွန်မြေဆိုတာချားလဲချပူးခြင်းလည်းမရှိပါဘူးဒီလိပ်စာမှာလည်းသူ Facebook မှာတင်တဲ့လိပ်စာလည်းမရှိနေပါဗျကျွန်တော်ရာသာပြည့်ကြနာတော့ရှိပါတယ်ဒါကျွန်တော်ပြောတိုက် 68A အခန်းတရားပြေဆိုမရှိပါဘူးဗျ
ခုလိုမျိုးဒီ Facebook မှာတိုင်းပြည်ဒီခေါင်းဆောင်တဦးရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအဲ့လိုချင်းချောက်ရေးတာတွေဘာတွေကြတော့ဒါတကယ်ဖြစ်နိုင်မဖြစ်နိုင်ဒီတာဝန်ရှိသူတွေဘက်ကဘယ်လိုဆောင်ရွက်နေတယ်လဲပေါ့နော်လုံခြုံရေးနဲ့ပတ်သက်ရင
်ဟုတ်ကျွန်တော်ဒီပြည်သူလူထုကစိတ်ဝင်စားတဲ့ဟောပေါ့နော်ဒီပြည်မှုတွေအဲကျွန်တော်ဒီ Facebook မှာတင်လာတဲ့မူခင်းပတ်သက်ပြီးကျွန်တော်တာမွေပိုင်းမှာရှိတဲ့ဒီဖြစ်စဉ်တွေပါလို့ရှိရကျွန်တော်အချင်းချင်းဒီလူကြည့်တဲ့လမ်းညွှန်ချက်တွေရပေါ့နော်ကျွန်တော်အချင်းချင်းအတူတူဆောင်ရွက်ပါတယ်ဗျဟုတ်ကဲ့ဒီလိုနဲ့မှာဖုန်းနံပါတ်တွေလည်းရတယ်ရဲလွန်မြင့်ကျွန်တော်ပိုင်းမှာကြောက်တာမွေပိုင်းမှာကြောက်ကျွန်တော်ဒီကိုမီမီပိုက်တွင်းမှာကျွန်တော်စုံစမ်းပါတယ်ဗျဟုတ်ကဲ့
အဲ့တော့မရှိဘူးဆိုတော့ခုဘလို့ဆက်လုပ်ဖို့ရှိလဲရှင
်ဟုတ်ကဲ့ပါကျွန်တော်ဒီပေါ်ပြလိပ်စာကြောက်ကျွန်တော်နေအနေနဲ့ဆက်မှုမြင့်နေမှုစီကျွန်တော်တင်ပို့ပါရစေဟုတ်ကဲ့ကျွန်တော်ပုံမှန်တိုက်ပါပါကျွန်တော်ဒီရတက်ပွဲနေတာကျွန်တော်ပုံမှန်တိုက်လက်ကင်းတကယ်ဆောင်ရွက်ပါတယ်ပုံမှန်တိုင်းပါပဲ
အခုလိုဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးချင်းချောက်ရေးသားခဲ့သူနဲ့ပတ်သက်လို့အတိဖြစ်မဖြစ်ဆိုတာတက်ဆိုင်ရာရဲတပ်ဖွဲ့တွေကလိုက်လံစုံစမ်းနေကြောင်းရဲအရာရှိတွေကပြောပါတယ်လုံးလုံးဆယ်မှာတော့အမှုပွင့်လာရောက်တိုင်ကြားသူမရှိသေးဘူးလို့တော့ဆိုပါတယ်ရဲလွေမြင့်ဆိုသူဟာသူ့ရဲ့ Facebook မှာဒေါအောင်ဆန်းစုကြည်နဲ့ NLD ကိုအမြဲတိုက်ခိုက်ရေးသားနေသူဖြစ်တယ်လို့ပြည်တွင်းသတင်းဌာနတချို့မှဖော်ပြထားပါတယ်အခုလိုဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးချင်းချောက်ရေးသားချက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာရဲတပ်ဖွဲ့တွေကလိုက်လံစုံစမ်းနေတာနဲ့ပတ်သက်လို့ NLD ဘက်ကလည်းကြိုဆိုကြောင်းဗဟိုအလုံးမှုဆောင်တအူးဖြစ်တဲ့ဦးထွန်းထွန်းဟိန်က VOA ကိုပြောပါရစေ
။ဆောင်ရွက်နေတယ်လို့ဆိုတော့သူရဲ့တာဝန်တွေသူကဆောင်ရွက်နေတယ်လို့ဆိုတော့ဒီလိုကျွန်တော်တို့ယူကြည့်ပါရစေ။ဒါကျွန်တော်တို့ကဒီလူမျိုးသားတွေကိုဖွဲ့စည်းပါလို့ဒီအုပ်ဒီစုံစမ်းရေးကိုကျွန်တော်တို့ကယူကြည့်ပါရစေ။ရောက်ရစမူရည်ဒီတူချင်းလေဟာကျွန်တော်တို့ဖြစ်နေဆိုလို့ဒီဆောင်ရွက်ပရှိရဲ့ဒီဆိုင်ကြီးဆောင်ရွက်နေကြတော့တူဒီပါလေဆောင်ရွက်နေရင်ပြောလို့ရှိချင်တယ်အဲ့ဒီချက်ကိုဟိုရေးထားပြီးတော့ကျွန်တော်ဆောင်ကြည့်ရအောင်လို့ပြောမှာပါဒီ ညာဆိုရင်ညာဆိုတော်တော်လေးဆိုးနေကြပါလေဖြစ်ဖြစ်ကျွန်တော်တို့ပြောရတယ်ပြောပါရခင်ဗျာဒီ NLD ပြတ်ကြလေတတ်နိုင်တယ်ညာပေါ့လေကာကွယ်ညာလှုပ်လှုပ်ဆောင်ထားပါတယ်လှုပ်လှုပ်ပါတယ်
အရင်ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်တယောတဲ့ဓာတ်ပုံနဲ့တက်မတော်ရဲ့အစိမ့်နှုတ်ရောင်စစ်ဝတ်စုံအစ်စ်ကိုတယောထားတဲ့ဓာတ်ပုံတွေကို Facebook အင်တာနက်စာမျက်နှာမှာဖြန့်ဝေခဲ့တယ်ဆိုပြီး Patrick Conjali နဲ့ Matt Chow Sandy ထွန်းတို့ကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ထောင်ဒဏ်6လစီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်နောက်ထပ်ပြည်တွင်းသတင်းတပုတ်ကိုဆက်ရမယ်ဆိုရင်တော့အာနာပိုင်တို့အင်အားသုံးရှင်းလင်းခဲ့တဲ့ရန်ကုန်နဲ့မန္တလေးတိုင်းတွေကဒီကျူးကျော်နေထိုင်သူတွေကိုလူသားချင်းစာနာထောက်ထားမှုကျင့်ဝတ်အရာပြန်လည်နေရာချထားပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်ဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေဘက်ကကတိပေးထားတဲ့အတိုင်းအထောက်ပံ့မပေးတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းလူ့ခွင့်ရေးကော်မရှင်ကထောက်ပြပြီးတော့ကျူးကျော်နေထိုင်သူတွေဘက်ကလည်းတရားဥပဒေကိုလိုက်နာဖို့တိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
ရန်ကုန်တိုင်းယူဆနာဥယျာဉ်မြို့တော်မင်္ဂလာတုံပြင်းမပင်ဆက်မှုစုံမန္တလေးတိုင်းညောင်ညီကြီးဟွာတို့ကနှစ်ရှည်ကျူးကျော်နေထိုင်ကြသူတွေကိုအာဏာပိုင်တို့အင်အားသုံးရှင်းလင်းခဲ့ပြီးတဲ့နောက်လူသားချင်းစာနာထောက်ထားမှုနဲ့နေရာပြန်လည်ချထားပေးဖို့ပညာရေးကျန်းမာရေးလူမှုရေးဆိုင်ရာအကူအညီတွေပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမြတ်ကအခုလိုပြောပါတယ
်ဒီဆိုဝဘင်းကနေပြီးတော့ဥပဒေရေးကရှင်းလင်းနေဆိုပြီးနဲ့တို့ဒီဘာကျင်းစာနာထောက်ခမှုဆိုရတာလူခွေရင်းနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်မလို့အဲ့ဒီရှူတောင်းကနေပြီးတော့ပေါ့နော်ဒါဆောက်ရပြီးဖို့ဆိုရတာဒီကိုကျွန်တော်တို့အများသိတာရန်ပေါ့နိုင်ငံတော်ပိုင်းဝင်လေးပဲကျွန်တော်တိုက်တွန်းတဲ့အနေနဲ့ဒီထုတ်ပြန်ချက်ကလေးကိုထုတ်ပေးတာပါအခုကျွန်တော်တို့ဒီကိစ္စကိုခြံထွေတဲ့နေရာမှာနေပြီးတဲ့အခါမှာကြာတော့အဲဒီလူသားချင်းဌာနဆောက်ထားတဲ့ရှူတောင်းကနေပြီးလုပ်တင်နေဆိုတဲ့အပိုင်းကိုပဲလူခွေရင်းရှူတောင်းကနေပြီးတော့ပြောခြင်းပဲဖြစ်ပါတယ်ကျန်တဲ့ပိုင်းမှာလည်းကျွန်တော်တို့ရန်ဝင်ပြောလို့မဖြစ်ဘူးပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ထုတ်ပြန်ချက်ထဲမှာလည်းပါပါတယ်ဒီကျူးကျော်တဲ့လူတွေအားလည်းပဲအစိုးရထုတ်ထားတဲ့နေပြီးတဲ့အခါမှာစီမင်းစီကံတွေလိုက်နာပြီးဖို့လူတွေအစိုးရအချက်ကိုလည်းကျွန်တော်ပြန်ပြတတ်တာဖြစ်အောင်ပြန်ပြီးတော့ဖော်ပြထားပါတယ
်ဖေရှားခံရတဲ့ရန်ကုန်တိုင်းအထွေကမင်္ဂလာရုံဆက်မှုဆောင်မှာကျူးကျော်နေထိုင်ကြသူတွေကအခုဖျက်ခံရတဲ့ဆက်မှုဆောင်ရှင်မှာတဲထိုးပြီးတော့စုပေါင်းနေထိုင်နေကြပြီးအလူရှင်တွေကိုမှုခိုနေကြတယ်လို့လည်းအခုညီပေးနေတဲ့ကိုမျိုးမင်းအောင်ကပြောပါတယ်
တချို့ပေါ့နော်ဒီဟိုကတော့အခုမြဲမြံအောင်ရက်ကွက်ကတော့ကျွန်တော်တို့မြမပေါ့စကိုလေအိုက်ဆက်ရုံရှိပေါ့သူတို့ချက်ခံရတဲ့ဝဲစိတ်တွေမှာပဲမတဲတိုင်းထိုးပြီးတော့မြေနေကြတယ်မှာဟိုစံပမာတိကစံပမာတိရက်ကွက်ဆိုတာရှိသေးတယ်လေဟိုကတိုက်ခါပြီးရဆက်ရုံမဟုတ်မြမပီးရပေါ့နော်အဲအဲ့ဒီဘေးလမ်းညာအုပ်စုတွေကတော့ဟိုတချို့လည်းအထဲမှာပိတ်မိနေတယ်လူတွေကပိတ်မိတယ်သူကဝင်းထည့်ရနေဆက်လိုက်ပြီးတော့ပြောတယ်အခုအထဲမှာပိတ်မိနေတယ်လူတွေကလည်းပိတ်မိနေတယ်လေအဲ့ဒါမျိုးလည်းရှိတယ်ပေါ့နော်အပြင်ကနေစားကြောက်တွေကပို့ပြီးတာအဲ့ဒါမျိုးလည်းရှိတယ်တချို့ကလည်းအဲ့ဒီစံသမားကြီးကလည်းဒီမျိုးမျိုးဝမှာလာပြီးပေါင်းနေကြတယ်အိမ်တော်သူကတော့အခုလက်ရှိကျွန်တော်ကောက်ထား180မိမိလောက်ပေါ့မှာအဲ့လောက်တော့ရှိတယ
်ဖေရှားခံရတဲ့ကျူးကျော်နေထိုင်သူတွေဟာအိမ်နေရာတွေကိုလက်ဆင့်ကဝယ်ယူနေထိုင်ကြတာဖြစ်လို့နောက်ပိုင်းမှာအစိုးရတဲ့လက်ထက်စုံစမ်းစစ်ဆေးပေးနိုင်ဖို့ကိုလည်းမျှော်လင့်နေကြတယ်လို့ကိုမျိုးမင်းအောင်ကပြောပါတယ
်အခုဒီကတော့ကျွန်တော်တို့ဖြစ်သွားတဲ့လူတွေကတော့များသောအားဖြင့်ရှိလို့ချင်တယ်ပေါ့နော်ဟိုတက်ကြံရေးရှင်ပေါ့ကျွန်တော်တို့ဟိုကပေါ့သုံးပြမြောက်မျိုးသက်ပေါ့မှာရဲ့အဲ့လိုပေါ့ဟိုသုံးပြမြောက်ဝယ်တဲ့လူအထင်သာသွားတယ်လို့ကျွန်တော်တို့ကဒါပုံသက်တယ်လေသူတို့အချင်းချင်းချုပ်တဲ့ခါကျတည်းကလည်းဘယ်လိုဖြစ်လာမလဲဆိုရင်ဒီအချုပ်ရဲ့ဒီပါဝင်တက်တက်ထားတာတွေပါလေအပြစ်သက်တွေပါလေကထိုးတာတွေရှိတယ်လေနောက်ပိုင်းဥပဒေကြောင်းရချင်းဆိုင်နေချင်းပထမဦးဆုံးတရားကိုစတဲ့အကြောင်းဝင်လုပ်တဲ့လူတွေဒီလိုဆိုတာဒါတွေလည်းပေါ်လွင်အောင်ပေါ့မှာရဲ့အဲ့ဒီဟာရည်ရည်ချက်နဲ့ကျွန်တော်တို့ကတော့ဒီတော့တွားပြီးတော့အကြံဉာဏ်ပေးရတဲ့နေရာတင်ဆိုင်လာတယ်မှာဟုတ်ကဲ
့အနာပိုင်တွေဘက်ကပြန်လဲထူထောင်ရေးကိုထိထိရောက်ရောက်မလုပ်တဲ့အတွက်ဖေရှားခံရတဲ့ကျူးကျော်တွေဟာလမ်းဘေးကျူးကျော်သူတွေအဖြစ်ဆက်ရှိနေကြပြီးဒီထဲမှာတက်ကြီးရွယ်အိုတွေကလေးငယ်တွေလည်းပါရှိနေတယ်လို့မြန်မာနိုင်ငံမြို့သားလူ့အခွင့်အရေးကော်မရှင်ကပြောဆိုပါတယ်အနာပိုင်တွေဘက်ကကျူးကျော်နေထိုင်သူတွေကိုမဖြစ်မနေဖေရှားရမယ်ဆိုရင်လည်းအင်အားသုံးဖေရှားမှုတွေမလုပ်ဖို့တိမ်မွေညင်သာစွာကင်တွယ်ဖြည့်ရှင်းဖို့ကိုလည်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းထားပါတယ်ရှင်
။မတ်တန်ကြီးထိုက်ပြပြခဲ့တာပါရှင်။အခုနိုင်ငံတကာအခြေအနေဘက်ကိုတစ်ချက်လှည့်ပါမယ်။ဆီးရီးယားနိုင်ငံမှာဖြစ်နေတဲ့တပ်ဖြတ်မှုတွေရပ်ဆိုင်းသွားအောင်နဲ့ဆီးရီးယားသမ္မတရာဒူးကနေဆင်းသွားအောင်တနမန်ရေးကြိုးပမ်းမှုတွေကလုံးလုံးဆယ်အောင်မြင်ဖို့ခက်ခဲနေသေးတယ်လို့ American Tennessee ပြည်နယ်ရဲ့အထက်လွှတ်တော်အမတ် Bob Corker ကပြောကြားလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်ဆိုင်ရာ VOA သတင်းတောက် Michael Bowman ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လွှတ်တော်အမတ် Corker ကို Tidan Mimian Sema Tua Akulu Pijaga Piapare, Syria, Miagoriane, Iran, Ye, Kesarina, Patalu, Pijaja Tugu, Masumia Monga, Densatawarishim.
Tennessee Vinaya Republic at Telodo Amat Bob Coggerha, a Telodo Nangaja Sasanye Comedy at Leshi Ogata Piapare, Syria Mapiabuani, Sipuari, Sontana Ye, Dandaman Nine, Nangaga, Josani Jajima, America no Lulani the Lu, Syria Tamara, Basha El Assad, Jarugani, Sindo Anglo. Tangentumangin, Swimming Murigani, Swan Sound Himalalu, American Telodo Sanya View, the Dinda, Michael Bomenga, Megevare, Tita, Preso, Mimiangama, Telodo Nanganjasa Sanya Company, Okataga, Kulu, Pijagevare.
Very difficult at this point. I think the opposition that, you know, we communicated some with last week has been put in a very
Kakeare, Jerome, Sassan Shigere, Taikanu, and Jinja Tegu, Johnny Jawai. Through Donsuni, Ludajan Sanare, Kunirile, Miajau. Now, as a tincho tar and Yarima Shire, Tony Degani, Mudmi, Adama Puchin Kalu, Mula, a clinger, Pian Lumalaja Divo. Arajamu, General Pisci, General Pilla, Nabu Chini Rigam, Luegu Divo. Tanamaini, Sunni Pishara, with General Grand Tokamare, Daimelu, Leshi Tinni, Chiniri Yasu, and Seiji Nalosia, Pianeri Pilla, Kakeva de.
Russian and Iran knew that Taukan Murijan, Assad Soyabaga, Athayani, Lule, a Telodo, a map, Bob Coggerga, Biogevare, Dajang, Dabra Assad and Inet, through the bonnet to Yarugani, Simbebo, Mimian Bulo, Pijabare, Nyakoria, Jinne, Patalule, Vio Edrinaga, Mivare, Nyakoria, Nuclear, Si Singo, Pimat Habiro, America, Telodo, Nangajasa, Sanya Comedica, let alone Mave, Yeu Dakamuri, Lokevare, Nyakoria, Sipet, Don Long and Rima, Tione, Sassan, Nina, Netu, Belo, Shotremburi, Shila, Nine, the Lelo, Migerawa.
Yeah, I don't think there's any question that some of those entities are Chinese. We've been talking with our ambassador to the
UN. Kimu Suragaro, Tania Pisiam Shiva. Kuladamaga, Lunu Gonsine, Suni Murima, Dil Bawenji, Ato Muri Nepatalu, Kuladamaga Sang, American Tamajineo, Suya Puneva, General Comedy, Suni Muri Shivari. Sabaima, Lunu Gonsia, Suni Murima, Duda Mushi, met, Te Ayaziarom Shiva. Dil Baga, Dombia Murigale, Aya Ginasiam Shigevo. Tanami Buaino, Lunu Gonsia, Suni Bugani, General Pisijan Lu, Duda Muri, Shila, Namam, Hopulu, General Timare. No Korea, Nuclear Sisema, Dil Bata Muri, Shini Nine. Semikonsiaga, no Korea, Luya, do no need to own the gay loan and I got dealing and pibari. Dilga, Dinigo, Mier, Litaro, Chinuri, Pionle, Dome, Kisari, Luchemo, Miao. General Chama de, the Peso, Ye, Murijan, Dilia, Yadi Jet, Zondia, Pionle, Lali, Melujan, Miolimare.
Republic, Telodo, Matt Bob Coggerha, Iran, Ye, Nuclear, Jinne, Patalo, Iran, Soyane, Yashi, Tare, the Bordu Nijadrigo, Sanjin, Gangwani, do Diale, Pibari. Together, the Bordoni Mugo, Gangwani Dudia, American Tamara de Pilame Soye, Iranet, the Bordoni Jago, Pepia Lipo, Ledre Pinai Malalo, VOA the Nindaga Tugo, Migevare, did the Bordoni Mu Yashibo Dre, American Usan Biro, Mohammed Nanganine, Iran Jama, KKK, Joban Tayare, Chago, Taubia Biro, Megon Tokerawa.
So, you know, I have been disappointed with our allies, and I've expressed that directly.
ကျွန်တော်တို့မဟာမိတ်နိုင်ငံတွေပေါ်မှာကျွန်တော်စိတ်ပြတ်တယ်ဆိုတာကိုပြောင်းပဲပြောခဲ့ပြီးပါပြီ။သဘောတူညီချက်တွေဆုံးဖြတ်ချက်ချတဲ့နေရာမှာစီးပွားရေးအကျိုးစီးပွားတွေကိုအဓိကထားခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်။သမ္မတသစ်တက်လာမယ်ဆိုရင်အဲ့ဒီအချိန်မှာဖြစ်နေတဲ့အခြေအနေတွေကိုသေချာချင့်ချင်ကြည့်ပြီးတော့ဘာဆက်လုပ်မလဲဆိုတဲ့ဆုံးဖြတ်ချက်ချသင့်ပါတယ်။ယူရန်ကနျူက
Republican အထက်လွှတ်တော်အမတ် Bob Corker က American အထက်လွှတ်တော်ဆိုင်ရာ VOA သတင်းတောက် Michael Bowman တည်ထောင်တွေ့ဆုံမေးမြန်းစင်မှာဖြေကြားခဲ့တာဖြစ်ပါတယ်ရှင်
မဆုမြတ်မုံပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်မကြခင်မှာတော့လက်ကင်ဖုန်းကြောင့်မလို့ကျမကြီးမထိခိုက်အောင်ဘလို့ကာကွယ်ကြမလဲဆိုတာနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ကျမကြီးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016 February 5ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုတော်ရရှင်တွင်နားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
ချူရညာအိတ်ခံကြီးကိုပေါင်းအောင်မှာထားရတယ်။ဒါရီယာစာအုံနောက်ကိုသွားပြီးပူးစေတယ်။အဲ့တော့ကျွန်တော်တို့ကခါမှာတက်ထားမယ်ဆိုရင်တချို့လိလာမှုတွေမှာပေါ့
လက်ကင်ဖုန်းကြောင့်ကျမကြီးဆိုင်ရာဘလို့ဆိုးကျိုးတွေဖြစ်စေနိုင်တယ်လဲဘလို့ဆင်ကျင်ရမလဲဆိုတာတွေကိုကျမကြီးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါနောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကအသံတွေအခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်ဒေါ်လန်လာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီမနေ့တင်ပြမယ် idiom အတုံးကတော့
a crash course
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက a ကတခု c r a s h crash က verb ကရိယာအနေနဲ့တုံးထားရင်အောက်ကိုကျပြီး꿰သွားတာဝင်တိုက်မိတာစသဖြင့်ဖြစ်နိုင်သလို adjective နာမဝိသေသနအဖြစ်ဒီနေရာမှာအသုံးပြုထားတဲ့အဓိပ္ပာယ်ကတော့အရေးကြီးကိစ္စတစ်ခုအတွက်အမြန်တွန်းပြီးအင်တိုက်အားတိုက်လှုပ်ဆောင်တာကိုညီညွတ်တာဖြစ်ပါတယ်ဆိုလိုတာကတော့တခုခုကိုအချိန်ကတ်လို့ဖြစ်စေအချိန်မရှိလို့အချိန်လုပြီးလုပ်ရတဲ့အခါမှာစက်တိုက်အချိန်မနာပဲတွန်းလုပ်တဲ့သဘောမျိုးဖြစ်ပါတယ် course course ကတော့သင်တန်းဒါမှမဟုတ်ပို့ချချက်တမျိုးဖြစ်ပါတယ်ဒါကြောင့်စကပိုက်တခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အချိန်လုပြီးရသည်မအချိန်တွင်တွန်းပြီးသင်ကြားပို့ချတာသင်ယူရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ idiom ကတော့အနိကသင်တန်းလို့ဆိုရင်သောတာရှိများသဘောပေါက်ပါလိမ့်မယ်နိကတင်နာကတော့အချိန်လုပြီးလုပ်ရတာမှုလိုအပ်တဲ့အဓိကအချက်တွေကိုရွေးပြီးတင်နာတည်တည်နဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားတင်ကြပို့ချတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test.Luckily, I passed.
ကျွန်တော်ကကျွန်တော်ကိုထံကကားမောင်းနာကိုအနိကတင်လိုက်တယ်။ကျွန်တော်ကားမောင်းလိုင်စင်ဖြည့်ရမှာအောင်ဖို့လိုအပ်တဲ့အခြေခံတွေကိုသူကတင်ပေးခဲ့တယ်လေ။ကံကောင်းလို့ဗျာကျွန်တော်အောင်သွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily,I passed.
Now so chain cut bi anika tin nan pi de dhamma mo ho anika tin nan te ya de so yin idiom a thong ya be lu pyo ma le
crash course
lu pyo lu ya ba de a da ka do digri mne tin pya ke de idiom a thong me phit ba de
မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါလိမ့်ရှင်အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမကြီးကဏ္ဍမှာတော့မြန်မာနိုင်ငံမှာလက်ကင်ဖုံသုံးဆွဲမှုများလာနေတာနဲ့အမျှရေရှည်မှာဖြစ်စေနိုင်တဲ့အုံနောက်ကင်ဆာနဲ့တခြားကျန်းမာရေးဆိုင်ရာအန္တရာယ်တွေကိုသတိထားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကနှိုးဆော်နေကြပါတယ်ဒီတော့ဘလို့အကြောင်းအကျောင်းကြောင့်ဒီလိုအန္တရာယ်တွေဖြစ်စေနိုင်တယ်လဲဒါကိုဘလို့ဆင်ခြင်ရမလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ကင်ဖုန်းတွေအသုံးများလာတာပေါ့ဆရာနော်အဲ့လိုလက်ကင်ဖုန်းနဲ့အသုံးများလာတဲ့မြာဒီလက်ကင်ဖုန်းကြောင့်ရေရှည်မှာပေါ့နော်ဒီလူရဲ့ချမ်းမကြီးကိုတိခိုက်မှုတွေရှိနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေလည်းတခါတည်းများလာတော့တွေ့ရပါတယ်ဆရာအဲ့ဒီတော့ အဲ့လိုဒီကျမ်းမာရေးအတွက်ထိခိုက်နိုင်တဲ့အနေအထားတွေကဘယ်လိုအနေအထားမျိုးတွေရှိလဲဆရာကြီ
း Mobile phone ကအဲဒီဘာမှကြီးလည်းမဟုတ်ဘူးတစ်စပါးလုံးမှလည်းကျွန်တော်လူကြီးရေ10 billion ဆိုတာ6 billion လောက်ကမှ Mobile phone သုံးနေတာဟုတ်ဒီမှာဒီမှာလည်း90တန်းမှာ28တန်းလောက်သုံးနေတယ်ဆိုတဲ့အနေရှိတယ်ပေါ့အဲ့တော့သိသုံးလာတဲ့ခါကျတော့ဒီကထွက်တဲ့ Mobile phone ကထွက်တဲ့ electromagnetic radiation frequency ပေါ့ light line ပေါ့လိုင်းကြီးထုတ်တော့တော့ဒီလိုင်းကြီးကလူကများထိခိုက်မလားဆိုတော့ကျွန်တော်ကလည်းတော့လိုက်ပြီးသူ့ရဲ့စာရေးလုပ်တယ်။အဲနောက်ဆုံးသူရှိချက်ကတော့ဒီ2017ခုနှစ်ပေါ့နော်ဒီလိုင်းကုန်ကြီးကိုပြည်ပဆိုင်ရာကင်ဆာသုတေသအဖွဲ့ကဒီမိုဘိုင်းဖုန်းတွေကနေထုတ်လွှင့်တဲ့လိုင်းဟာတန်လိုက်အလျက်စစ်တန်လိုက်လိုင်းဟာတဲ့လူကိုကင်ဆာဖြစ်စေနိုင်ပါတယ်ဆိုပြီးတော့အုပ်စုတူပြီးတယ်မှာဆိုထည့်သွားလိုက်တယ်။ကင်ဆာဖြစ်စေသောလိုင်းပေါ့။အဲအဲ့လိုပြောထားတဲ့အတွက်ကြောင့်ဘာလဲပြောအန္တရာယ်ရှိနေပြီပေါ့နော်။အဲ့မဲ့အဲ့ကအခုပဲတိတိကျကျသူတို့နဲ့သူ့စေသားတွေထပ်လုပ်ကြည့်တယ်။ဆိုဥပမာဟိုဒိမတ်နိုင်ငံမှာကျွန်တော်လူ၄သိန်းကို20နှစ်လောက်ပေါ့မိုဘိုင်းဖုန်းနဲ့ဒီတွေပေးပြီးတော့သူတို့ပြန်သုံးသက်တဲ့ခါကျတော့အဲ့တွေရာကအများပြောနေသလိုပေါ့အုံနောက်မှာကင်ဆာဖြစ်သလားပေါ့ပြန်တိုက်တာပေါ့။ဒါဒီဟာတွေတရားမှဖြစ်တာမတွေ့ဘူး။အဲ့တော့ဒါပေမဲ့ဟိုခုနပြောနေကင်ဆာသူ့စေသားအဖွဲ့ကြီးကလည်းကင်ဆာဖြစ်စေနိုင်လို့ဆို possible ပေါ့ဖြစ်နိုင်တယ်။ဆိုတော့ risk ဆိုတဲ့သဘောပေါ့အန္တရာယ်ရှိတယ်လို့တော့ထုတ်တာ
လား။ဟုတ်ကဲ့ဆရာ။အခုလိုမျိုးဒီကင်ဆာဖြစ်နိုင်ခြေရှိတယ်ပေါ့နော်အဲ့လိုမျိုးဖြစ်နိုင်ခြေရှိတဲ့ဟာကိုဒီဖြစ်နိုင်တဲ့အန္တရာယ်ရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုသတိပြုဖို့လိုလဲ
ဟုတ်တယ်အဲ့ဒီတော့ကျွန်တော်နိုင်ငံတိုင်းနိုင်ငံမှာပိုပိုက်ထုံထုံထုတ်တဲ့ကုမ္ပဏီပေါ့လေဆက်ဆက်ပေါ့ဆက်ဆက်မှာကျွန်တော်ထုတ်လွှင့်တဲ့ဒီတန်လိုင်းပမာဏကိုတော့ရှော့ချတာပေါ့ဒီမှာလူတစ်ယောက်ရဲ့အုံနောက်မှာကတ်ပြီးတော့စကားပြောမယ်ဆိုရင်အနည်းဆုံးတော့ဒီလိုင်းကြောင့်အပူချိန်တက်လာတယ်ပေါ့ဘတ်တနာကြီးတကားပြောလိုက်လို့ရှိရင်ဒီကောင် 0.2 degree centigrade တက်တယ်ပေါ့အဲ့တော့အုံနောက်ကပူလာပြီလေအပူလာသူ့ရဲ့ကုဏလာဒီသွေးလက်ပတ်မှုနဲ့ထိန်းထားတယ်ဒါပေမဲ့မျက်လုံးမှာရှိတဲ့ cornea လို့ခေါ်တဲ့မျက်ခြေရွာကဒီအပူကိုကျွန်တော်မကပွေနိုင်ဘူးအဲ့တော့ရေရှည်သုံးရင်ကျွန်တော်ကမျက်လုံးမှာဒီအတွင်းတင်ဖြစ်နိုင်တယ်လို့ပြောဖြစ်လာတယ်အဲ့တော့ကျွန်တော်တို့အဓိကကာကွယ်ရမှာဒီ mobile phone မှာထုတ်လွှင့်တဲ့ video satellite line ကို short ချမှာပေါ့လူရဲ့အုံနောက်ကလူကိုခန္ဓာစုနိုင်စွာတဲ့ရောပြီးတော့သူပြချက်ထားတာလူကိုခိုင်နာကနေပြီးတော့1ကီလိုဂရမ်အလေးချိန်ရှိတဲ့လူဟာတဲ့ဆိုတော့ဒီ1ဝတ်ထက်ပို့ပြီးတော့မဆုတ်တင်ဘူးဆိုတော့အခု mobile phone တွေအကုန်လုံးက1ဝတ်အောက်မှာထုတ်ထားတာပေါ့အကုန်ထုတ်တဲ့ကုမ္ပဏီတွေကဒီလိုပဲဟိုတာဝါတိုင်းထောင်တဲ့ station တွေပေါ့ဒီ station ကထုတ်တဲ့ဒီ satellite line တွေကိုလည်းသူက short ချတာပေါ့နံပါတ်1ကတော့ထုတ်လုပ်တဲ့ကုမ္ပဏီကလည်းဥပဒေပြထမ်းပြီးတော့နိုင်ငံနဲ့နိုင်ငံတိုင်းမှာဒီ video satellite line ကိုထုတ်လုပ်မှုပမာဏလူကိုခန္ဓာဆုတ်တဲ့အင်အားတွေညော့နေအောင်ထုတ်ရမယ် mobile phone set sensor တွေပေါ့နောက်တစ်ခါဟိုနေ station တွေမှာလည်းတာဝါတိုင်းထောင်ပြီးတော့ရောက်ရမယ်ဆိုရဲဥပဒေ။ကျွန်တော်နိုင်ငံမှာတော့ဒီဥပဒေတော့သိမရှိသေးဘူးလေ။နောက်တစ်ခုကတော့ကျွန်တော်ကလူကိုခန္ဓာမှာကပ်ပြီးတော့ခဏခဏစကားပြောတာကိုအကြာကြီးပြောတာကိုကျွန်တော်တားဆီးရမှာပေါ့နော်။ဟိုဆိုတော့တနာကြီးနေ့စဉ်နေ့စဉ်တနာကြီးကိုပြောတယ်။ဆယ်နှစ်ကြာလာလို့ရှိရင်ကိစ္စဖြစ်လာမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ခံမှန်းနေပြီလေ။အဲ့တော့ကျွန်တော်အဲ့တော့တောက်လျှောက်တနာကြီးစကားမပြောအောင်ကျွန်တော်ကရှော့ချာ။အဓိကကြာကြာမပြောဘူးပေါ့ဗျာ။ဟိုနေနာယီဝက်တက်ပို့ပြီးမပြောဘူး။ပြောကိုခန္ဓာမှာကတ်ထားမယ်စားမို့ကျိုးလေးနဲ့မိုဘိုင်းဖုန်းကိုသွေးပေါ်တင်ထားပြီးတော့လက်နဲ့မကင်ဘူးကျိုးနဲ့ကင်ပြီးနားမှာကတ်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဗီဒီယိုတန်လိုက်လိုက်ကြွားလို့သုတ်ခွင့်မျိုးကျွန်တော်ယော့နေသွားစေမယ
်ဟုတ်ကဲ့ဆရာဘုနှစ်ချက်နဲ့နားထောင်တာပေါ့ဆရာနော
်ဟုတ်တယ်ဟုတ်ကဲ့နှစ်ချက်နဲ့နားထောင်တာမျိုးပေါ့နော်နောက်တစ်ခုက text message ရေးပေးခြင်းအားဖြင့်ကိုနဲ့ဝေးသွားတယ်ပေါ့နော်ဟုတ်ကဲ့ဒီ speaker လေးတွေနဲ့ကျွန်တော်ထားပြီးတော့ပြောတာတွေလုပ်ရမယ်အဲ့တော့ဒါမိုဘိုင်းဖုန်းရဲ့သဘောသဘာဝက computer laptop TV နောက်က microwave လို့တဲ့ oven တွေပေါ့အဲ့လိုမျိုးနဲ့တူတယ်အဲ့မိုဘိုင်းဖုန်းမှာကသူ့ရဲ့အောင်နေသေးပါလေဆိုတော့အခုတော်တော်များများကနိုင်ငံတကာမှာမှတ်ပုံတင်ထားပြီးတော့ headset တွေအကုန်လုံးဟာဒီမှာပြောတဲ့ဒုက္ခခန္ဓာဆွတ်နေသွားတယ်ရော့အောင်လုပ်ထားတယ်ဒါပေမဲ့လည်းအဲ့လိုမှမှတ်ပုံမတင်ဘဲနဲ့ထွက်လာတဲ့ကိုမိုဘိုင်းဖုန်းတွေရှိနေတာပေါ့နော်မစစ်စစ်ထားရရှိတဲ့ကြောင်လူမှအားဖြင့်ရှိနေတယ်လို့ပြောတာပေါ့နောက်ကတော့ရှောက်မိုဘိုင်းဖုန်းကြီးကိုကိုခန္ဓာမှာကတ်ထားမယ်စားတချိန်ချိန်မှာကျွန်တော်ကဒီနေ့အတွက်ကိုညပိုင်းဆိုကျွန်တော်ကခါလဲပါဝါလုံးဝပိတ်ထားတယ်သူ့ဆရာနဲ့ကျွန်တော်ဒီလိုလိုင်းကြီးမလွှဲမလွှဲတော့ဘူးပေါ့လေအဲ့တော့ဖိတ်ထားမှုမရှိတဲ့တောက်လျှောက်ထွက်တာကိုယ်နဲ့ကံချိုးကြညအိတ်ခံကြီးကိုပေါင်းအောင်မှာထားရည်တယ်ဒါရီယာစာအုံနောက်ကိုသွားပြီးပူစေတယ်အဲ့တော့ကျွန်တော်တို့ကခါမှာတက်ထားမယ်ဆိုရင်တချို့လေ့လာမှုတွေမှာပေါ့လူမှာတော့ကျွန်တော်မလေ့လာသေးပေမဲ့ပရိသတ်တွေမှာလေ့လာတဲ့ခါမှာဒီထွက်တဲ့ဗီဒီယိုတက်ကြွလိုင်းဟာတဲ့ဟိုကုတ်တုတ်ကောင်ကြီးကိုယော့သွားစေတယ်ပေါ့ရေကောင်တွေမှာကျွန်တော်တို့စန့်ကြည့်တဲ့ခါကျတော့ဒီ9မိနစ်လောက်နေ့စဉ်နေ့စဉ်ပြီးတာတောင်မှရေကောင်တွေကဥနှုံးကယော့ကျသွားတယ်ပေါ့အဲ့တော့လူမှာတော့ကျွန်တော်တို့ကဒါသက်သေမထူပါသေးဘူးအဲ့မဲ့ဒါတွေကလည်းဟို risk လို့ခုနကပြောတဲ့အန္တရာယ်မှာပါလို့ကြောင့် mobile phone ကိုခါမှာပတ်ထားမယ်ဆိုလို့ရှိရင်ဆိုတော့ကြွရမှာကနောက်တစ်ချိန်မှာခလေးမငွေ့နိုင်မယ်နဲ့မြုံသွားနိုင်တယ်ဆိုတာမျိုးလေကျွန်တော်စဉ်းစားရတာပါ
တော့တချို့တွေကပြောနေတာဒီ mobile phone ကြောင့်မှတ်ညံနေရောနေတယ်ဆိုတာလေ slide အချက်တွေရှိတယ်နောက်တစ်ခုက mobile phone တကြပြောပြီးရင်တဲ့လူတွေကတခါတည်းသူ hyper sensitivity ခေါ်တာပေါ့ဗျာအေးဗျာပူလောင်တယ်လို့ထုံယုံတယ်လို့ခံစားရတာရှိတယ် mobile နဲ့ခေါင်းကိုက်တယ်ပေါ့နော်ကိုယ်လက်မကြီးသလားဖြစ်တယ် mobile phone အနားမှာထားကြအေးဖြစ်တာရရှိတယ်ကျုပ်ကလေးငယ်တွေမှာ mobile phone ကိုကြာကြပေးထားလို့ရှိရင်သူကဟို ADHD နဲ့ဆက်နွယ်မှုရှိတယ်ပေါ့ဗျာဟိုဘာခေါ်လဲဆိုအာရုံမစူးစိုက်နိုင်မှာ ਨੇ ခဏမနေနဲ့ယောဂါပေါ့အဲ့ယောဂါမျိုးပြီးဖြစ်တယ်ဆိုတာလည်းသူတို့ပြတာရှိတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောသတိပြုသနာရှိသေးလားဆရာ
အခုအဓိကဖြစ်နေကြတာက mobile phone ပြောရင်းနဲ့ motorcam ပေါင်းတယ်အဲ့လိုတွေကျွန်တော်တို့ accident ဖြစ်တာပေါ့ဒါကတော့ပေးကြတာပေါ့ဟုတ်ကဲ့ risk ကမဟုတ်တော့ဘူး mobile phone ကအာရုံကို spread ယူသွားတာဟုတ်ကားမောင်းနေတဲ့အာရုံပြင် mobile phone ကိုပြောလိုက်ရတဲ့အာရုံလေးချက်အခုဆိုနိုင်ငံတော်များများမှာကားမောင်းရင်းနဲ့အဲ့ဒီ mobile phone ပြောရတော့တားလာတယ်။နောက်ဆက် mobile phone ကနေပြီးတော့ဟိုလူတခြားတို့ electronic disability တွေရဲ့ထုတ်တော့စွမ်းအားတွေကိုသူကလူဆောင်ချက်တွေကိုသူကသွားပြီးတော့ထိခိုက်စေတယ်။အခုဥပမာလူပြောက်ကနှလုံးမှာ pacemaker ပေါ့နှလုံးဆက်တက်ထားတာဆိုရင်အဲ့ဒီက mobile phone ပြောတယ်ဆိုလို့ရှင်ဒီ mobile phone ကထုတ်ရတဲ့ဒီရက်စက်တာတိုင်းကြောင့်နှလုံး pacemaker ကသွားပြီးထိခိုက်တယ်။သူ့နှလုံးမှာသွားပြီးထိခိုက်တယ်ပေါ့။အခုတခြားဟိုတလုံးကဆိုလို့ရှင် mobile phone ကြောင့်ရစီတိုင်းနေမှာပောက်ကွေးတယ်ဆိုတာမျိုးတော့ကျွန်တော်ကြားရတယ်လေအဲ့တော့ဒီ mobile phone ရဲ့အားနည်းစင်ကကျမ်းမာရေးအားနည်းမျိုးပတ်ဝန်းကျင်ကိုပါတိကျတာလေးရှိတာတွေ့ရတယ
်ဟုတ်ကဲ့ချစ်စုများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလဲရောက်ပါပြီရှင်။နေဆက်ခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထောင်နဲ့ချမှတ်ခံထားရတဲ့ရခိုင်မျိုးသားပါတီကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလာအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်။တိုင်းသာလက်နက်ကင်အဖွဲ့အစည်းတွေနဲ့လူထုအခြေပြုအရက်ဖက်အဖွဲ့အစည်းတွေကနေကုံသွယ်ရင်းနဲ့ယင်းနှိမ့်မြုံနံမှုမူဝါဒ policy အလုပ်ရုံဆွေးနွေးပွဲကျင်းပခဲ့ရဆိုတာနဲ့ကချင်ပြည်နယ်လူထုအခြေပြုအဖွဲ့အစည်းတွေကနေဘေးကင်းတိုက်ခတ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်တန်းတစ်နှစ်ချက်မှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီမင်းပြားမျိုးနယ်အမတ်နဲ့မဲဆန္ဒနေမြေကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလာအောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်ဦးလာအောင်ညွန့်ကိုမြေပုံမျိုးနယ်တရားရုံးကဇန်နဝါရီလ28ရက်နေ့ကပိုင်နက်ကျူးလွန်မှုချင်းချောက်မှုနဲ့ထောင်တန်းတစ်နှစ်ချက်မှတ်ခဲ့တာပါဦးလာအောင်ညွန့်အမှုကိုအယူခံဝင်ဖို့အတွက်ရှိနေတွင်နဲ့ကြောက်ဖြူမျိုးနယ်ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးတန်းနိုင်ကပြောပါတယ်တရားရင်ဆိုင်တုန်းကမင်းပြမျိုးနယ်တရားရုံးမှာမျှတမှုမရှိနိုင်ဘူးလို့ယူဆတဲ့အတွက်မြောက်ဦးခရိုင်တရားရုံးကိုအယူခံတင်ခဲ့ပေမဲ့မြောက်ဦးခရိုင်တရားရုံးကမြေပုံတရားရုံးကိုအမှုကိုလက်ခံစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးအခုလိုထောင်တန်းတစ်နှစ်ချမှတ်ခဲ့တာဖြစ်တယ်လို့ဦးလာအောင်ညွန့်ရဲ့ဇနီးဖြစ်သူကပြောပါတယ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူထုအခြေပြုရက်ဖက်အဖွဲ့အစည်းတွေကနေတိုင်းရင်းသားဒေသတွေမှာဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီနိုင်မဲ့ကုံတွယ်ရေးနဲ့ယင်းနှိမ့်မြုံနံမှုမူဝါဒ policy တစ်ခုထွက်ပေါ်လာဖို့အတွက်ရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာအလုပ်ယုံဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်ဖေဖော်ဝါရီလ၃ရက်နေ့အထိတိုင်းရင်းသားလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ ENAC ကကြီးမှုပြီးအလုပ်ယုံဆွေးနွေးပွဲကိုကျင်းပပြုလုပ်တာဖြစ်ပြီးပညာရေး၊ကျန်းမာရေး၊လေယာဉ်မီကိစ္စ၊တဘာဝတရားစာရကိစ္စပဟိုနှင့်ပြည်내အတွင်းအခွင့်ကိစ္စအပြင်ဒုက္ခရဲရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ ENAC ကတာဝန်ရှိသူတို့ဖြစ်တဲ့ဦးရော်ထုံကပြောပါတယ်ကချင်ပြည်နယ်ကဖားကန့်ဒေတာအတွင်ရင်းနှီးမြှုပ်နှံမှုကရင်ပြည်နယ်အတွင်ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေလုတ်ကိုက်နေတဲ့စီမံကိန်းတွေရခိုင်ပြည်နယ်အတွင်ကရေနာနဲ့တဘာဝတပ်ငွေ့စီမံကိန်းနဲ့ထဝယ်ရေနဲ့စစ်ကန်တို့နဲ့ပတ်သက်ပြီးအရက်ပဲလူအဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလေ့လာခဲ့ကြတယ်လို့လည်းဦးရောထုံကပြောပါတယ်တိုင်းဒေသလူမျိုးရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ The Ethnic Nationality Affairs Center ENAC ကို2013ခုနှစ်ဇူလိုင်လကဖွဲ့စည်းခဲ့တာဖြစ်ပါတယ်
လာမယ့်ပညာသင်နှစ်မှာအစိုးရစာသင်ကျောင်းရဲ့အကြောင်းချိန်အတွင်းမွန်စာသင်ကြားကြမဲ့အကြောင်းဆရာဆရာမ400ကိုအခြေခံမူလာတန်းအဆင့်မွန်စာသင်ပြနည်းသင်တန်းတွေပို့ချပေးနေပြီဖြစ်ပါတယ်။မွန်စာသင်ပြနည်းသင်တန်းကိုမွန်ပြည်နယ်ကရင်ပြည်နယ်နဲ့တရင်းသာရီတိုင်းဒေသကြီးကမွန်စာသင်ကြားပေးနေတဲ့ဆရာဆရာမ400ကိုအတုပ်နှစ်တုပ်စီတတုပ်မှ4ရက်စီသင်ကြားပို့ချပေးနေပါတယ်။မွန်စာသင်ကြားကြမဲ့ဆရာဆရာမတွေအတွက်ပြည်ထောင်စုရန်ပုံငွေနဲ့လာကို7,000နဲ့တနှစ်အတွင်းမှာ6,000စာထောက်ပံ့ပေးသွားဖို့စီစဉ်ထားတယ်လို့မွန်ပြည်နယ်ပညာရေးဌာနရုံးကညွှန်ကြားရေးမူဦးမျိုးတင်အောင်ကပြောပါတယ
်။ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းမြို့နယ်တချို့မှာငင်းချမ်းရင်ညီလာခံကိုထောက်ခံတဲ့ခြေကျက်ဆန္ဒပြပွဲဆက်တက်ပြုလုပ်ရမှာမြို့နယ်ရက်ွက်အုပ်ချုပ်ရေးမှူးတွေကရက်ွက်အလိုက်ရွာအလိုက်စင့်ခေါ်မှုတွေပြုလုပ်နေပါတယ်။မူဆက်ခရိုင်မှာတော့ဇန်နဝါရီလ31ရက်နေ့လွယ်လမ်ခရိုင်နဲ့လင်းခေခရိုင်တွေမှာတော့ဖေဖော်ဝါရီလ2ရက်နေ့ကတည်တည်ပြုလုပ်ကြပါတယ်။လူထုကိုစင့်ခေါ်ပြီးလှုပ်တဲ့အတွက်ကြောင့်ဒီမိုကရေစီတွင်ကူးပြောင်းနေတဲ့ခေတ္တနိုင်ငံရဲ့အခြေအနေနဲ့မကိုက်ညီဘူးလို့မူဆယ်မြို့လူငယ်ကောင်းဆောင်စိုက်ရီလုံကပြောပါတယ်။ဇန်နဝါရီလလယ်တုန်းကလှုပ်ခဲ့တဲ့ငင်းချမ်းညီလာခံကိုထောက်ခံကြိုဆိုပြီးစစ်ရေးမလိုလားတဲ့အကြောင်းစစ်မှန်တဲ့ငင်းချမ်းရေးကိုတော့လူလာကြောင်ဆိုင်းပုတ်တွေတီတီကိုင်ဆောင်ပြီးကြွေးကြော်ခဲ့ကြပါတယ်။
ကရင်ပြည်နယ်အတွင်းဖေဖော်ဝါရီလ3ကနေစပြီးလိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးနေပြီဖြစ်ပါတယ်။ကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့အစည်းများတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်တဲ့ကာလမှာငင်းချမ်းရေးပြတ်သွားမှစိုးရိမ်တယ်လို့လူထုကိုယ်စားလှယ်နန်းစီအွားကပြောပါတယ်။လိုင်စင်မဲ့ယာဉ်တွေဆက်လက်ဖမ်းဆီးရင်ကရင်ပြည်နယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကန်တွေလူထုတွေအကြားမှာယုံကြည်မှုတွေလျော့သွားနိုင်တယ်လို့လည်းသူကဆိုပါတယ်။လိုင်စင်မဲ့ယာဉ်ကိုဖမ်းဆီးရမှာလက်ရှိကရင်ပြည်နယ်ရဲ့လူနေမှုအခြေအနေနဲ့ဒေတာအခြေအနေတွေကိုကြည့်ပြီးမှနှစ်ဦးနှစ်ဖက်နစ်နာမှုမရှိအောင်ဆောင်ရွက်သွားဖို့ကရင်ပြည်နယ်လူထုကိုယ်စားလှယ်တွေကနေသက်ဆိုင်ရာဌာနဆိုင်ရာထံတင်ပြတောင်းဆိုသွားမှာဖြစ်ပါတယ
်။ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ကနေတနိုင်းဟူကောင်းဒေတာဘူတာအိုဆွန်ဘရာဘွန်စတုံကံပိုက်တီပံဝါဒေတာနဲ့ချိဖွေဒေတာတွေမှာရှိတဲ့ဘိန်းခင်းတွေကိုတိုက်ဖြတ်နေပြီဖြစ်ပါတယ်။ဒီလိုတိုက်ဖြတ်ရေးမှာဘလို့အခက်အခဲတွေရှိနေကြပြီးကချင်ပြည်နယ်အတွင်းမှာဘိန်းသုံးဆွဲမှုအခြေအနေတွေဘလို့ရှိနေတယ်လဲဆိုတာကိုအမီကနေစူးစီးထားပြီးနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ကချင်ပြည်နယ်ကဒေသအတွင်းဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာအခက်အခဲမျိုးမျိုးတွေနဲ့ကြုံတွေ့နေရတယ်လို့လူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်သူဦးတန်ကွန်းကပြောပါတယ
်။အခက်အခဲကဒီလက်နက်နဲ့တုံ့ပြန်တိုက်ခိုက်တဲ့ဟန်တာလောက်တာကသူရဲ့အခက်အခဲမြင့်ဆုံးပေါ့လေ။အဲတနိုင်းဘက်မှာဆိုရင်တော့ချောင်းမြောင်းပြီးမှဒူမီတနတ်တီနဲ့ပြစ်ခတ်တာတီတော့ရှိတယ်။အဖွဲ့ကလူတယောက်သုံးရှုံးမှုဖြစ်ခဲ့တယ်။ဒီစတုံးကံပိုက်ဒီဘက်မှာကြတော့လူထုနဲ့ပါပဲသူတို့ဘင်းခင်းပိုင်ရှင်ဒီစုပြီးမှဟန်တာမှုဒီလက်နက်နဲ့မိုင်းဒီနဲ့ဖောက်ခွဲပြီးမှတိုက်ခိုက်တာမျိုးဒီဖြစ်
ကချင်ပြည်နယ်အတွင်းမှာဆိုရင်မူရစ်ဆေးဝါးပြဿနာဟာကချင်လူထုတရက်လုံးအတွက်ဆိုးကျိုးဖြစ်ပွားနေတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ်
။လူတိုင်းလူလူအိမ်ထောင်တိုင်းမှာလူလူဒါမူရစ်ဆေးဝါးသုံးဆွဲတဲ့မိသားစုဝင်ဒီရှိလာတယ်။တော့တစ်ဖက်မှာစံကြည့်တော့ဒါလူငယ်တွေပေါ့လေကျောင်းသားလူငယ်တွေကအဆပေါ့လေမိုးရဆေးဝါးကိုဒီလိုမျိုးတရားဝင်သုံးဆွဲတယ်တရားဝင်ရောင်းဝယ်ဖောက်ကားမှုတွေလုပ်နေတယ်ဆိုတာကဒါကတရားမဝင်မိုးရဆေးဝါးကိုတရားဝင်လို့လုပ်နေတဲ့အနေအထားရောက်သွားတယ်
တနိုင်းဟူကောင်းဒေတာဟာကချင်ပြည်မှာပိတ်ဘိန်းခေါ်အဝတ်ဘိန်းအများဆုံးထွက်ရှိရာဒေတာဖြစ်ပြီးအခု2016ခုနှစ်အတွင်းဘိန်းခင်းဧကပေါင်း 1,500 ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့တနိုင်းဒေတာရဲ့လူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ခေါင်းဆောင်ဦးနော်တောင်ကအခုလိုပြောပါဗျာ။ဒီ
တော့ကတော့ပုံမဲ့900လောက်ရှိခဲ့တယ်။ဒီနေ့ကတော့ပုံ960လောက်ပဲရှိနေတယ်။
လူထုအခြေပြုအဖွဲ့တွေအနေနဲ့ဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးရမှာရိတ်ခါနဲ့လမ်းခရီးကြမ်းတမ်းမှုတွေအပြင်လုံခြုံရေးအခြေအနေအမျိုးမျိုးတွေကြောင့်ဖျက်ဆီးရေးအပိုင်းမှာနှောက်နှေးမှုတွေကြုံနေရပေမဲ့တတ်မှတ်ထားတဲ့ဘိန်းဆိုင်ပြိုးခွေတွေကိုရအောင်ဖျက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံမှာရှမ်းပြည်နယ်ပြည်ရင်ဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးနေရာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်တဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC အစီရင်ခံစာမှာဖော်ပြထားပါတယ်
ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်အတွင်းမှာရခိုင်တပ်မတော် AA တပ်ဖွဲ့ကနေခြေကုပ်ယူပြီးလှုပ်ရှားနေမှုအပေါ် ချင်းအရက်ဖက်လူမှုဖွဲ့စည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ကြပါတယ်။ဘာကြောင့်အခုလိုကန့်ကွက်ရတာလဲဆိုတာကိုကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်
။ချင်းပြည်နယ်ပလဝမြို့နယ်ပီချောင်းနယ်လေးမြို့ဒေသကိုခြေကုပ်ယူစခန်းချထားတဲ့ရခိုင်တပ်မတော် AA ရဲ့လှုပ်ရှားမှုတွေဟာဒေသခံချင်းပြည်သူတွေဒုက္ခရောက်စေတာကြောင့်အခုလိုကန့်ကွက်ရတယ်လို့အရက်ဖက်လူဖွဲ့စည်းတရားကျော်နဲ့စူပေါင်းဖွဲ့စည်းထားတဲ့ချင်းရပ်ဖက်လူမှုဖွဲ့စည်းကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူကိုစကုတ်ထံကပြောပါတယ
်။လုံးဖာရှိနေတဲ့ယောင်ငါယောတော့ကမိမိဒေသမှာမနေရတော့ပဲနဲ့ဒုက္ခတွေစခန်းမှာပဲနေတယ်။အဲလိုမျိုးဒုက္ခတုန်နေတဲ့ဟာအချိန်ကြာလာတဲ့အတွက်ကြောင့်ဒီဒီစာဟာချင်းပြည်သူလူထုအတွက်တော်တော်ဒုက္ခရောက်နေတဲ့အရာဖြစ်တဲ့ဒီကြောင့်ဒီ AA ရကသူ့ကြီးနေမှာမလို့ရှာဖို့နိုင်တော့သူတို့ဒေသမှာပဲ AA ဖြစ်နေလေအကောင်ဆုံးဖြစ်တယ်
။ရခိုင်တပ်မတော်တပ်ဖွဲ့တွေဟာဒေသခံချင်းပြည်သူတွေကိုဖမ်းဆီးထားတာတွေရှိနေတာကြောင့်ပြည်သူတွေကြောက်လန့်နေကြပြီ။တောင်ရံလည်းမတော်ရဲကြဘူးလို့ပလောက်ဝရေးကိုစောက်ကြည့်နေတဲ့ခူမီလူငယ်ကောင်းဆောင်ကိုပီတာလွယ်လူကပြောပါတယ
်။အေးအေးရှေ့ထားလိုက်ချင်မှာတော်တော်လေးဒုက္ခရောက်တာကကျတော့သူတို့ကဒေသခံတွေကိုဖမ်းဆီးတာတွေပါလို့ရှိလို့ခေါ်သွားတာပေါ့နော်။လမ်းပြဖြစ်ခေါ်တာတို့အဲ့လိုမျိုးတွေရှိတော့လူတွေကပို့ပြီးတော့ကြောက်တာပေါ့နော်။နောက်တစ်ခုကစိုက်ပွဲတွေဖြစ်တယ်။ရွာထဲဆိုနေသူတို့ကဖြစ်တာပဲ။ဆိုတော့ဟိုရွာထဲမှာလူတွေနေကြတာဆိုတော့ကြောက်တယ်ပေါ့နော်။နောက်ပိုင်းလူတွေကတောင်ရံလည်းမတော်ရဲတော့ဘူး။
ရခိုင်တပ်မတော်အနေနဲ့ကတော့ဒေသခံချင်းပြည်သူတွေပေါ်မှာပေါ်တာဆွဲတာမျိုးနိုင်သက်စီနေပြုလုပ်တာမျိုးမရှိဘူးလို့ဒုတိယစစ်ဦးစီးချုပ်ဘုံမူကြီးတောက်တာညူထုံးအောင်ကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းအစွန်ဆုံးမြို့ဖြစ်တဲ့ပလောက်ဝဒေသမှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်ဟာမြမတပ်မတော်နဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိပြီးပြင်စုကြေးရွာနဲ့အနီးပတ်ဝန်းကျင်ရွာကဒေသခံပြည်သူ300ကျော်ဟာအခုချိန်ထိသူတို့ကြေးရွာကိုမပြန်ရဲကြပဲယာယီဒုက္ခသည်စခန်းမှာစစ်ဘေးတင်းရှောင်နေရဆဲဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီ CNDP ကလည်းရခိုင်တပ်မတော်ကိုလိမ့်မှုပြီးစာရဆောင်ပေးပို့ခဲ့တယ်လို့ပါတီသွေးမှုစလိုင်းကျဲဦးဖြစ်ထောင်ကပြောပါတယ်
။ဒီ data မှာဖြစ်ပေါ်တဲ့ပဋိပက္ခတွေကြောင့်ကျွန်တော်ချင်းပြည်သူတို့ထုနေရခိုင်ပြည်သူထူချာမှာဖြစ်ဖြစ်ပေါ်တဲ့ချင်းနဲ့ကိုင်းနဲ့ရခိုင်နဲ့ကိုင်းနဲ့ချာမှာလည်းပဲဒါလာတဲ့ဟုတ်တယ်ကျော်ဒီအမင်းတဘောထားတယ်လွှဲမှာပြီးတော့မှမဖြစ်တင်တဲ့ကိစ္စမှာဖြစ်ဖို့ပေါ့ကြောင်းကြတဲ့သဘောဖြစ်ပါတယ
်ချင်းမျိုးရတအုပ်အနေနဲ့ပလက်ဝရေးကိုရခိုင်ကောင်းဆောင်တင်တဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရထားပြီးထောင်ဒဏ်တစ်နှစ်ချမှတ်ခံထားရတဲ့ရခိုင်အမျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလောက်အောင်ညွန့်ကိုကြောက်ဖြူထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
26ဆိုင်တိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ပေးထားတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင် VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voenews.com မှာပြန်လည်နားဆင်ကြည့်ရှုလို့ရပါလိမ့်ရှင
်ဤသူလူတော်နဲ့မြို့သားလွတ်တော်တို့အတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီပါဗျအခုလွတ်တော်တန်းကိုဥဆောင်သွားမယ်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဥဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနေ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ပြည်နိုင်ငံအတွင်းမှာပြည်နိုင်ငံသားတွေအပါအဝင်ဥရောပတိုက်သားတချို့ပါသူတို့အပေါ်တင်ထားတဲ့ပြည်မှုဆိုင်ရာဆွဲချက်တွေအတွက်နိုင်ငံပိုင်သတင်းမီဒီယာတွေမှာအဓမ္မဖြောင့်ချက်ပြီးထွက်ဆိုခိုင်းတဲ့ပုံစံတွေ American ပြည်ထောင်စုကတွေ့နေရပါတယ်။ဆွဲချက်မတင်ခင်ဖြောင့်ချက်ပြီးခိုင်းခံရတာတွေလည်းမကြာခဏတွေ့နေရပါတယ်။အဲဒီလိုဆွဲချက်တင်ခံရသူတချို့ဟာဆိုရင်လည်းအချိန်မီရှင်းနေငါးခွင့်မရတာ သက်ဆိုင်ရာနိုင်ငံအသီးသီးကတန်ယုံနေရဲ့အကူအညီတွေအချိန်မီမရကြသလိုတချို့ကိစ္စတွေမှာဆိုရင်လဲနိုင်ငံသားတွေကိုသူတို့ရဲ့စန္ဒနဲ့ဆန့်ကျင်ပြီးတရုတ်ပြည်မကြီးကိုခေါ်ယူသွားတဲ့တာရကတွေရှိခဲ့ပါတယ်။ဟောင်ကောင်အခြေစိုက် Mighty Current Media နဲ့ Causeway Bay Books စာအုပ်တိုက်ကထုတ်လုပ်သူဂွေမင်ဟားရဲ့ကြိုတင်ဖြောင်းချက်ပေးထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်အစိုးရပိုင်း CCTV ရုပ်မြင်သံကြားအစီအစဉ်မှာမကြာသေးခင်ကပြသခဲ့ပါတယ်။ကွေမင်ဟိုင်းဟာဆွီဒင်နိုင်ငံသားဖြစ်ပြီးထိုင်းနိုင်ငံမှာပျောက်ဆုံးသွားပြီးတဲ့နောက် CCTV ရုပ်သံမှာရုပ်တရက်ပြန်ပေါ်လာတာဖြစ်ပါတယ်။ကွေမင်ဟိုင်းကိုအဲ့ဒီလို CCTV ရုပ်သံမှာပြသပြီး၃ရက်အကြာမှာပဲတရုတ်နိုင်ငံအခြေစိုက်လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုကနောက်ထပ်ဆွီဒင်နိုင်ငံသားတူဦးဖြစ်တဲ့ပီတာဒါလင်ဟာလည်းသူ့အနေနဲ့တရုတ်နိုင်ငံသားတွေစိတ်မချမ်းသာစရာလှုပ်ခဲမိတဲ့အတွက်တောင်းပန်ထားတဲ့ဖြောင်းချက်ကို CCTV ရုပ်သံမှာပြသခဲ့ပါတယ်။မစ္စတာဒါလင်ဟာChinese Agent Action Working Group လို့ခေါ်တဲ့လူခွင့်ရေးရှင်တွေနဲ့တခြားတက်ကြွလှရှားသူတွေကိုတင်နန်းပို့ချပေးတဲ့အဖွဲ့ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာလူထုကအစိုးရကိုစန့်ကျင်တဲ့လှရှားမှုတွေဖြစ်ပေါ်စေအောင်သွေးထိုးလုံဆော်ပေးနေတဲ့အဖွဲ့ဖြစ်တယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းမှာဆွဆွဲရေးသားခဲ့ပါတယ်။တရားဝင်တာဝန်မရှိတဲ့အဲ့ဒီလိုအာဓမ္မဖြောင်းချက်ပေးခိုင်းမှုတွေလှုပ်ဆောင်ခဲ့တဲ့အပေါ်သူတို့အဖွဲ့အနေနဲ့အမျက်ဒေါသထွက်မိကြောင်းနေစီမချသတင်းတောက်များအဖွဲ့ရဲ့အာရှပစိဖိတ်ရေးရာပြောရေးဆိုခွင့်ရှိသူဘန်ဂျာမင်အစ္စမေးကပြောပါတယ် CCTV ရုပ်သံဌာနနဲ့ဆင်ဟွာသတင်းဌာနတို့ဟာအများပြည်သူအတွက်အကျိုးဖြစ်ထွန်းစေတဲ့သတင်းလွတ်လပ်ခွင့်ကိုချင်းချောက်နေတဲ့ဌာနတွေဖြစ်တယ်လို့သူကပြောပါတယ်နေစီမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းကိမ်းမှာနိုင်ငံပေါင်း180ကိုဖော်ပြထားတာမှာတရုတ်နိုင်ငံဟာအဆင့်186မှာရှိတယ်လို့ဆိုပါတယ်တရုတ်နိုင်ငံကဝါရင်သတင်းစာဆရာမကောက်ယူဟာလဲတရုတ်အာဏာပိုင်တွေကသားဖြစ်သူအပေါ်ချိန်ချောက်မှုတွေပြုခဲ့တဲ့အတွက်သူမအနေနဲ့နိုင်ငံတော်လျှို့ဝှက်ချက်တွေပြည်ပကိုဖြန့်ဝေခဲ့တယ်ဆိုပြီးသူမကိုထောင်မချခင်မှာ CCTV ရုပ်သံကားတစ်စင်းဖြောင်းချက်ပေးခဲ့ရတယ်လို့ပြောပါတယ်။သူမကို2015ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်အပြစ်ပေးလိုက်ပေမဲ့နောက်ပိုင်းမှာအယူခံဝင်ခဲ့တာကြောင့်9နှစ်အထိပြစ်ဒဏ်ကိုလျှော့ချပေးခဲ့ပါတယ်။သူမရဲ့ကြမ်းမာရေးအခြေအနေကြောင့်နောက်ပိုင်းမှာကြာတဲ့အပြစ်တွေကိုထောင်အပြင်ကနေပဲကြားခံနေရပါတယ်။အလားတူရုံမြင့်တန်ကြားရှိမှာအာရမဖြောင်းချက်ပေးခိုင်းခံရသူတွေတဲ့ရှောင်းနန်ဖူချန်ယူဆုံးနဲ့ချားရွှေတို့လည်းပါဝင်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေဟာတရုတ်နိုင်ငံဟာလူမှုအတိုင်းဝိုင်းအတွင်းတရားဥပဒေစိုးမိုးမှုရှိစေရမယ်ဆိုတဲ့ပြောဆိုမှုကိုမိမောင်းထုတ်ပြနေသလိုဖြစ်တဲ့အပြင်လူ့အခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုမှုတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပြီးပုံမပွင်လင်းမြင်သာမှုရှိပြီးထိရောက်တဲ့တရားရေးစနစ်တည်ဆောက်နိုင်ရေးအတွက်အဟံအတားဖြစ်စေတယ်လို့အမေရိကန်နိုင်ငံသားရေးဌာနလက်ထောက်ပြောခွင့်ရမက်ဒိုနာကပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီးတော့ VOA ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
ဧရာဝတီတိုင်းလက်ပတာမြို့မှာချက်သပရီနေ့ည8နာရီလောက်ကစပြီးကမ်းလမ်း9ရပ်ကွက်အလဲလောက်မှာမီးလောင်မှုစတင်ဖြစ်ပွားခဲ့ပါတယ်။လူနေရပ်ကွက်ဖြစ်တဲ့မြို့ရဲ့စီးပွားရေးအခြေချကြတဲ့နေရာမှာမီးလောင်ကျွမ်းလာဖြစ်ကြောင်းမြို့ကန်တူကပြောပါတယ်။မီးက9ရပ်ကွက်နဲ့တချို့နေရာတွေနဲ့4ရပ်ကွက်တစ်ခုလုံးလောင်ကျွမ်းခဲ့ပြီးည10နာရီ10မိနစ်လောက်မှာငြိမ်းသွားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကစီးရဲဒုက္ခသည်တွေအတွက်အမေရိကန်ကူညီထောက်ပံ့ရေးနောက်ထပ်ဒေါ်လာသန်း1000လောက်အသစ်ချထားပေးမယ်လို့နိုင်ငံတကာအလှရှင်များအစည်းအဝေးမှာကတိပေးလိုက်ပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်မှုအတွက်တဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာတိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့လဲစီးရဲအစိုးရနဲ့ရုရှားတို့ကိုတောင်းဆိုလိုက်ပါတယ်။ကိုဝန်ဆောင်မိခင်တူမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရကြောင်းစပိန်ကျန်းမာရေးဝန်ကြီးဌာနကချက်သပရီနေ့မှာတည်ပြုလိုက်ပါပြီ။ဒါဟာဥရောပမှာပထမဆုံးဇီကာရောဂါဖြစ်ပွားသူဖြစ်ပါတယ်။WikiLeaks website တည်ထောင်သူ Julian Assange လန်ဒန်မြို့ကအီကွေဒေါ်တိုင်းရုံးထဲမှာမတရားသဖြင့်အထိမ့်သိမ်းခံရတာတွေ့ရတယ်လို့ကုလသမဂ္ဂခုံရုံးတစ်ခုကပြောပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစည်းအဝေးထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zeenab Abdurrahman ဖြစ်ပါတယ်။ကျမတော့နန္ဒာချမ်းပါရှင်။ VOA American တံမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.